Welcome to the Voice of America in Burmese.
ဒီရီအမေရိကန်တန်ရဲ2020ပြည့်နှစ်ဇွန်လ30ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925.32နဲ့လိုင်းလက်မီတာ190လို့ကနေထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတန်းရောက်သတင်းတွေကိုတင်ပြပေးသွားပါမယ်ရှင်။အမေရိကန်အမျိုးသားဘတ်စကတ်ဘောအဖွဲ့ NBA ကဒီနှစ်ကစားပွဲရာသီတွေပြန်မစခင်တလအလိုအချိန်မှာအထူးကကစားသမားနှစ်ယောက်မှယောဂါကုဆဲခံနေရကြောင်းအဖွဲ့ချုပ်ကပြောပါတယ်။ပြည်ချင်းရေးတွေပြန်စားဖို့ညှိနှုံမျိုးကိုပြီးခဲ့တဲ့ပတ်ကပြန်ရောက်လာတဲ့ DeAndre Jordan နဲ့ Spencer Dinwiddie တို့ယောဂါကုဆဲခံထားရတယ်လို့ NBA ကပြောတာပါ။ Jordan ကသူ့မှာယောဂါကုဆဲခံရကြောင်းTwitter ဆက်မျက်နှာပေါ်မှာကြေညာချက်ထုတ်ပြန်ခဲ့ပြီးသူ့အနေနဲ့ဇူလိုင်လ30ရက်နေ့ Florida ပြည်နယ် Orlando မြို့မှာကျင်းပမယ် NBA ပုံမှန်ကစားပွဲတွေမှာပါဝင်မှာမဟုတ်ဘူးလို့ပြောပါတယ်။နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတိတ်ကိုမြင့်ဆန်နေတဲ့အတွက်ထိန်းချုပ်ဖို့ခက်ခဲကြောင်းအမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကဒေါက်တာအန်ရှူချက်ကဒီကနေ့ပြောပါရည်လူတွေကိုနှကောင်းစည်းဝတ်ဆင်ကြဖို့လူချင်းချင်းနေဖို့နဲ့ကာကွယ်ဆေးမရမချင်းစိတ်မချရသေးကြောင်းသူကသတိပေးပါရည်ဥရောပသမဂ္ဂနိုင်ငံတွေရဲ့ခရီးသွားလာခွင့်ကန့်သတ်စီးရင်နဲ့မှာကိုဗစ် -19 ကူးစက်မှုနှုန်းမြင့်တက်နေတဲ့ဘရာဇီးလ်၊အိန္ဒိယ၊ရုရှားနဲ့အမေရိကန်ကိုလည်းထည့်သွင်းလာလိမ့်မယ်လို့ယူဆရပါတယ်ရှင်အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်စစ်သားတွေကိုတုတ်တင်ဖို့အာဖဂန်ကတာလီဘန်တွေကိုရုရှားစစ်ထောက်လှမ်းရေးကစီမံကမ်းလှမ်းခဲ့တဲ့ဆိုတဲ့သတင်းကိုအင်ဖြူရောတာဝန်ရှိသူတွေကသမ္မတဒေါ်နယ်ထရန့်ကိုမတင်ပြခဲ့တာနဲ့ပတ်သက်ပြီးအင်ဖြူရောပြန်ကြားရေးအရာရှိကကောက်ွယ်ပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတစီကိုအစီအမံခံခင်မှာသတင်းတွေမှန်မှန်မှန်စစ်ဆေးအတည်ပြုရကြောင်းနဲ့အခုကိစ္စမှာအဲ့ဒီလိုအတည်မပြုရသေးတာကြောင့်ဖြစ်တယ်ဆိုပြီးပြန်ကြားရေးအရာရှိခေလိန်မက်ကအန်နီကတင်းနှံလာနေကသတင်းသွားရရဲ့နည်းမြန်းချက်ကိုပြန်လည်တွန့်ပြန်ပြောကြားခဲ့ပါတယ်။ဒါပေမဲ့အမေရိကန်အမျိုးသားထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူးဂျိုးဆက်မက်ဂွိုင်းယားကိုရာဒုကထုတ်ပယ်ပြီးနောက်ပိုင်းရက်တွေမှာသမ္မတကိုတင်ပြရတဲ့နေ့စဉ်အစီရင်ခံစာမှတ်တမ်းမှာအဲ့ဒီသတင်းပါဝင်တဲ့အကြောင်း The New York Times ကအမေရိကန်အစိုးရတာဝန်ရှိသူနှုတ်ကိုကိုးကားပြီးတင်းနှံလာနေညပိုင်းကထုတ်ဖော်ရေးသားခဲ့ပါတယ်။ဒီလိုသတင်းတွေထွက်ပေါ်နေချိန်မှာပဲဒီကိစ္စပွင့်လင်းမြင့်တာမှုရှိဖို့အမေရိကန်လွှတ်တော်ကပါတီနှစ်ရဲ့စလုံးကတောင်းဆိုနေတာကြောင့်အမျိုးသားထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူး John Ratcliffe အမျိုးသားလုံခြုံရေးအကြံပေး Robert O'Brien နဲ့အင်ဖြူရောအရာရှိချုပ် Mark Meadows တို့အပါအဝင်ထိတ်တန့်တာဝန်ရှိသူတွေကအမေရိကန်အောက်လွှတ်တော်ကပလက်ကဲမတ်ရှိဦးနဲ့တင်းနှံလာနေကလျှို့ဝဲဆူနေဝဲတစ်ခုလုတ်ပြီးတော့ရှင်းလင်းပြောကြားခဲ့ပါတယ်။အင်္ဂါနေ့မနေ့ပိုင်းမှာဒီမိုကရက်တစ်ပါတီကအမတ်တွေကိုအင်ဖြူတော်ကဒီကိစ္စအကြောင်းရှင်းလင်းပြောကြားတော့မှာဖြစ်ပါရဲ့ရှင်။အမေရိကန်အထက်လွှတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲမှာကင်တာကီပြည်နယ်ကနေဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းပနာမရွေးချယ်ပွဲကိုကျင်းပခဲ့ပြီးတပတ်အကြာဒီကနေ့အင်္ဂါနေ့မှာရလဒ်ကိုထုတ်ပြန်မှာဖြစ်ပါတယ်။ဒီပနာမာရွေးပွဲမှာမင်းဆန္ဒရှင်အများစုကစားလိုက်ကတစ်ဆင့်မဲပေးခဲ့ကြတာပါ။အနိုင်ရသူဟာနိုဝင်ဘာလအထွေထွေရွေးကောက်ပွဲမှာ Republican ကိုယ်စားလှယ်အထက်လွှတ်တော်အမတ်လူများစုခေါင်းဆောင် Mitch McConnell နဲ့ရှင်ပြန်ရမှာဖြစ်ပါရဲ့။ဒီပနာမာရွေးကောက်ပွဲကျင်းပပြီးကလေးကစားလိုက်မဲပြီးရည်တွက်နေတဲ့အချိန်တွင် Democratic Party ကိုယ်စားလှယ်လောင်းဖြစ်ဖို့ရှင်ပြန်နေတဲ့ American Marine တပ်ဖွဲ့ကတိုက်လီမူဟောင်းဖြစ်သူ Amy McGrath နဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ် Charles Foucault တို့နှုတ်အပြန်အလှန်ဦးဆောင်နေကြတာလည်းဖြစ်ပါရဲ့။ Coronavirus ကရောဂါကြောင့်ဒီပနာမာအဆင့်ရွေးကောက်ပွဲမှာ Kentucky ပြည်နယ်အနေနဲ့မကြုံစဘူးစားတိုင်းမဲ6ဒင်းကျော်ဖြန့်ဝေပြီးခဲ့ရတာလည်းဖြစ်ပါရဲ့။ Kentucky ပြည်နယ်လိုပဲ New York ပြည်နယ်ကဒီမိုကရက်ပါတီပနာမာအဆင့်ရွေးကောက်ပွဲတစ်ခုမှလည်းစားတိုင်းမဲအများပြားနဲ့မဲပြီးခဲ့ကြပါရဲ့။စားတိုင်းမဲတွေကိုရွေးကောက်ပွဲလုပ်တဲ့ရက်ကစပြီးပဲပြေးပို့နိုင်တာကြောင့်စားတိုင်းမဲတွေဝင်လာနေစေဖြစ်တဲ့အတွက်ရည်တွက်လို့မပြီးသေးတာလည်းဖြစ်ပါရဲ့ရှင်။ဗင်နီဇွဲလားနိုင်ငံထိတ်တဲအရာရှိ72ဦးပေါ်ဥရောပသမ္မဂကပိတ်ဆို့အရေးယူဒဏ်ခတ်မှုတွေချမှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့ဗင်နီဇွဲလားသမ္မဂနီကိုလက်စ်မာဒူရိုက EU ဥရောပသမ္မဂတာဝန်ကြီးကိုနိုင်ငံအတွင်းကနေ82နာရီအတွင်းမှာထွက်ခွာဖို့ဒီကနေ့ပြောလိုက်ပါတယ်။အတိုက်ခံခေါင်းဆောင်ဟွန်ဂွိုင်ဒိုကိုယာယီသမ္မဂအဖြစ် EU အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေကကြိုးတောင်းနောက်ခံပေးနေတဲ့အပေါ်သမ္မတမာဒူရိုကအမျက်ဒေါသထွက်နေတာပါ။ဒီပနိုင်ငံ10ခုကျော်လောက်ကအတိုက်ခံခေါင်းဆောင်ဟွန်ဂွာရိုကိုထောက်ခံအားပေးနေပြီးမြဲသမ္မတမာဒူရိုကတော့စစ်တပ်ကိုထိန်းချုပ်ထားတယ်လို့မဟာမိတ်နိုင်ငံတွေဖြစ်တဲ့တရုတ်၊ရုရှား၊အီရန်နဲ့ကျူဘာတို့ရဲ့ထောက်ခံမှုကိုရယူထားတာပါ။တင်းနှံနေကအပြစ်ချမှတ်လိုက်တဲ့ အရာရှိ၁၁ဦးအပါအဝင် EU ကပိတ်ဆို့တံခတ်အရေးယူထားတဲ့ဗင်နီဇွဲလားအရာရှိစုစုပေါင်းက36ဦးရှိပါတယ်။ဒီမိုကရေစီပေါ်ဆောင်ရေးအနှောင့်အယှက်ဖြစ်စေတဲ့သူတို့လုပ်ရက်တွေနဲ့ဆုံးဖြတ်ချက်တွေကြောင့်ပြည်ဝင်ခွင့်နဲ့တခြားတံခတ်ပိတ်ဆို့မှုတွေချမှတ်တာဖြစ်ကြောင်းဥရောပသမဂ္ဂကောင်စီကပြောပါတယ်ရှင
်။ Fury American တန်ညဘက်မြန်မာဝတ္တအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိဖိုင်ဒိုမီတာ19 kHz 3953ညဖိုင်ဒိုမီတာ25 kHz 7783ညဖိုင်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာဖိုင်လမ်းမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ VOA အင်္ဂါနေ့ညပဲအစီအစဉ်တွေကိုအမေရိကန်ပြည်တော်စုကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုထိုက်တန်းရောက်နေတဲ့မြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့နှာစင်ကြရပါမယ်ရှင်။ကျွန်မခွားညိုပါ။ရခိုင်နဲ့ချင်းပြည်နယ်တွေမှာအပြစ်ခတ်ရက်စဲပြီးစစ်စင်ရေးတွေကိုလည်းရပ်ဖို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ်ရှယ်ဘက်စ်လကတမတော်ကိုတောင်းဆိုလိုက်ပါတယ်။
Call on the Tamadaw to extend the ceasefire already in place elsewhere in the country to Rakhine and Chin states and to cease immediately.
မြန်မာနိုင်ငံတခြားဒေသတွေမှာအပြစ်ခတ်ရက်စဲထားသလိုပဲရခိုင်နဲ့ချင်းပြည်နယ်တွေမှာလည်းအလားတူအပြစ်ရက်စဲပြီးနယ်မြေရှင်းလင်းတဲ့စစ်စင်ရေးတွေရပ်တိုင်းဖို့တက်မတော်ကိုကျွန်မတောင်းဆိုပါတယ်လို့ဒီကနေ့ဂျနီဗာမှာလုပ်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီ24ချိန်မြောက်အစည်းအဝေးအတွင်းမဟာမင်းကြီးမစ်ရှယ်ဘက်စ်လက်ကပြောသွားခဲ့တာပါ။တစ်ကမ္ဘာလုံးမှာအပြစ်ရက်စဲဖို့ကုလသမဂ္ဂတွေ့ရမှုချုပ်ကတောင်းဆိုထားတာကိုမြန်မာနိုင်ငံအနေနဲ့လေးစားလိုက်နာဖို့လည်းမစ်ဘက်စ်လက်ကပန်ကြားသွားပါတယ်။ရိုဟင်ဂျာမွတ်စလင်တွေအရင်ကနေသွားခဲ့တဲ့ဘူဒီရောင်မြို့နယ်အတွင်းကကြေးရွာတွေကိုပြီးခဲ့တဲ့လမှာတပ်မတော်ကမီးရှို့ခဲ့တယ်ဆိုတဲ့သတင်းတွေထွက်ခဲ့တာကိုမစ်ဘက်စ်လက်ကထောက်ပြခဲ့ပြီးအဲဒီနေရာတွေမှာ2019ခုနှစ်ကဖြစ်ခဲ့တာတွေရဲ့အထောက်အထားတွေအဖြစ်သတ်မှတ်ထားတာလို့ပြောသွားပါတယ်။လူမျိုးရောတပ်ဖြတ်မှုကျူးလွန်နေဆိုတဲ့စွဲချက်တွေနဲ့ဆက်ဆက်တဲ့အထောက်အထားတွေကိုဖျက်ဆီးတာမျိုးကနေတားဆီးဖို့လွန်ခဲ့တဲ့9လကပဲနိုင်ငံတကာတရားခုံရုံး ICJ ကဆုံးဖြတ်ချက်ချထားတာကိုထည့်ပြောသွားပြီးစစ်စင်ရေးတွေချက်ချင်းရက်ဆိုင်ပြီးအဲ့ဒီဒေတာတွေမှာကြံနေသေးတဲ့အထောက်အထားတွေကိုထိမ့်သိမ့်ဖို့စိတ်ကိုအရေးကြီးတယ်လို့ပြောသွားပါတယ်။ဂျနီဗာအခြေစိုက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ခေါင်းဆောင်စတန်မတ်ကြီးဦးကျော်မိုးထွန်းကတော့မစ်ဘက်ချလာရဲ့တောင်းဆိုမှုအပေါ်မှာတက်စလာရဲ့တောင်းဆိုချက်ကိုတိုက်ရိုက်တုံ့ပြန်မသွားဘဲရခိုင်ပြည်နယ်ဘက်မှာအစိုးရကလှုံ့ဆော်နေတာတွေကိုပဲအလေးထားပြောသွားခဲ့ပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်ခံမထားတာနဲ့အမျှတပ်အမတ်ကြီးဦးကျော်မိုးထွန်းကလည်းအိုးအိမ်စွတ်ထွက်ပြေးသွားသူတွေလို့ပဲရည်ညွှန်းပြီးအဲ့ဒီလူတွေကိုပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူညီချက်အတိုင်းဆက်လက်လှုပ်ဆောင်နေတယ်လို့ပြောသွားပါတယ်ရှင်။လူခွင့်ရေးရှင်နေအန်ဒီဟော့ကိုအပြစ်မရှိကြောင်းဒီကနေ့ထိုင်းတရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ်။Think Watch အဖွဲ့ရဲ့အမှုဆောင်ရာရှိချုပ်ကလူ့ခွင့်ရေးချိုးဖောက်တာတွေကိုသူတေသနာပြုအချက်လက်ရှာဖွေတာဟာရာဇဝတ်မှုမဟုတ်ဘူးလို့ပြောပါတယ်။2013ခုနှစ်မှာ Andy Hall ကို Natural Fruit Company ကအသေးဖြတ်မှုကွန်ပျူတာရာဇဝတ်မှုစတဲ့စွဲချက်တွေနဲ့တရားစွဲခဲ့ပြီး2016ခုနှစ်စက်တင်ဘာလထဲမှာ Bangkok တောင်ပိုင်းခရိုင်ရာဇဝတ်တရားရုံးကနေပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့2018ခုနှစ်မေလအတွင်းအယူခံဝင်ချိန်မှာစီရင်ချက်ဟာပြောင်းပြန်ဖြစ်သွားခဲ့ပြီး Natural Fruit Company ဟာတကယ်ပဲအလုပ်သမားအခွင့်အရေးချိုးဖောက်တာတွေဖြစ်နိုင်ခြေရှိတယ်လို့ဆုံးဖြတ်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကို Andy Hall ကကြိုဆိုခဲ့ပေမဲ့သူ့အပေါ်မှာမမျှတာတဲ့စီရင်ချက်ကိုနှစ်ပေါင်းများစွာချမှတ်ပြီးမှအခုလိုပြန်ပြီးတော့ဆုံးဖြတ်တဲ့အပေါ်မှာတော့သူ့မိသားစုနဲ့သူ့ရဲ့လောက်ဖို့ဂိုင်းသက်တွေကအောင်ပွဲအဖြစ်မမှတ်ယူကြောင်းနဲ့သူဟာစံပေါင်းများစွာသောရွှေပြောင်းအလုပ်သမားတွေရင်ဆိုင်နေရတဲ့အန်ဒီယယ်တွေနဲ့အခွင့်အရေးချိုးဖောက်ခံရမှုတွေအတွက်ဆက်ပြီးအလုပ်လုပ်သွားမှာဖြစ်တယ်လို့ပြောပါတယ်။သူဟာအခုထိလည်းအရှိတောင်အာရှဒေသတွေကရွှေပြောင်းအလုပ်သမားတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေအတွက်ဆက်ပြီးတော့အလုပ်လုပ်ပေးနေပါတယ်ရှင်။ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့လွတ်လပ်ခွင့်တွေပေါ်ထပ်ပြီးထိခိုက်လာနိုင်တယ်လို့အမေရိကန်ပြည်ထောင်စုနဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေယုံကြည်ထားတဲ့အငင်းပွားပွဲအမျိုးသားလုံခြုံရေးဆိုင်ရာဥပဒေကိုတရုတ်နိုင်ငံကအတည်ပြုခဲ့ပါတယ်။အင်္ဂါနေ့မှာပဲတရုတ်အမျိုးသားပြည်သူ့ကွန်ဂရက်အမြဲတမ်းကော်မတီကအတည်ပြုလိုက်တဲ့ဒီဥပဒေတည်းအရတရုတ်ပြည်မှကြီးအစိုးရကဟောင်ကောင်မှာအမျိုးသားလုံခြုံရေးဌာနထားရှိပြီးနိုင်ငံတော်အာဏာကိုထိပါနှောက်ယှက်တာအကြမ်းဖက်လုပ်ရက်တွေခွဲထွက်ရေးနဲ့ပြည်ပလက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းပြီးဝဲကြံစည်ရာတွေကိုကင်တွယ်ထိန်းချုပ်သွားမှာဖြစ်ပါတယ်။ဟောင်ကောင်မှာတော့အာဏာပိုင်တွေကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကာကွယ်တားဆီးနိုင်ဖို့နှစ်ပတ်လည်စုဝေးချီတက်တာတွေမလုပ်ဖို့တားမြစ်ထားပါတယ်ရှင်။ အိန္ဒိယနိုင်ငံကအုပ်ချုပ်တဲ့ကက်ရှမီးယားမှာ73နာရီကြာပြစ်ခတ်မှုတွေဖြစ်ခဲ့ပြီးစစ်သွေးက2ယောက်သေဆုံးနေအိမ်71လုံးပျက်စီးသွားတဲ့အထက်မှာ4လုံးကတော့လုံးဝနေလို့မရအောင်ပျက်စီးသွားခဲ့ပါတယ်။ပြင်းထန်တဲ့ပောက်ကွဲသံတွေကိုကြားခဲ့ရတဲ့အကြောင်းနဲ့လူ900အပေါ်မှာအိမ်တစ်လုံးပြိုကျသွားခဲ့ပြီးမပောက်ကွဲပဲကျန်နေတဲ့ဘုံကထပောက်ကွဲတာဖြစ်နိုင်ပုံရကြောင်းအဲ့ဒီအထက်မှာတော့12နှစ်အရွယ်ယောက်ျားလေးတစ်ယောက်ဟာဆေးရုံမှာသေဆုံးသွားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ကယောဂါကြောင့်လူတွေဟာအိမ်ထဲမှာပဲနေနေရတဲ့အချိန်နိုင်ငံတကာသတင်းတောက်တွေကလည်း COVID-19 ကယောဂါကြောင့်အရင်လိုသတင်းယူဖို့ရောက်လာသူနေလာတာဖြစ်ပါတယ်။ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့ကက်ရှမီးယားတောင်ပိုင်းကိုဇွန်လကုန်ပိုင်းမှာစပြီးစစ်သွေးကြွလူမျိုးရေးစုံအဖြစ်ကြီးညာမယ်လို့ပြောခဲ့ပါတယ်ရှင်။VOA ရဲ့အင်ကာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုနောက်ဆုံးရထားတဲ့သတင်းလွှာတွေသတင်းဆောင်ပါတွေကိုနားဆင်ကြရပါမယ်ရှင်
။ကျမစုမမလူစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေရှိခဲ့တဲ့ဆိုတဲ့ဂူတာပြင်းဖြစ်စဉ်ပေါ်မှာစစ်တရားရုံးကစီရင်ဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့အကဲခတ်တွေနဲ့ရိုဟင်ညာဒုက္ခသည်တွေဘက်ကဘယ်လိုတုံ့ပြန်ထားသလဲဆိုတာစူးစီးတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018ခုနှစ်တုန်းကစစ်တပ်ရဲ့နေနေရှင်လင်းရေးစစ်စင်ရေးတွေမှာဒေသတွင်းမှာရှိတဲ့ရိုဟင်ညာမွတ်စလင်တွေပေါ်လူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံအမှုရင်ဆိုင်နေရချိန်မှာပဲအခုလိုမျိုးတက်မတော်ရဲ့စစ်တရားရုံးစီရင်ချက်ကိုဒီကနေ့ဇွန်လ30ရက်နေ့ရက်စွဲနဲ့စစ်တပ်ဘက်ကထုတ်ပြန်လိုက်တာပါ။စစ်တပ်ရဲ့ထုတ်ပြန်ချက်ထဲအဓိကပါရှိတာကတော့ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်ဂူတာပြင်းကျေးရွာမှာလူအစုလိုက်အပြုံလိုက်ညှို့နှံထားတာကိုတွေ့ရှိတဲ့အမှုနဲ့ပတ်သက်ပြီးစစ်တရားရုံးကနေ2020ပြည့်နှစ်ဧပြီလ20ရက်နေ့မှာစစ်ဆေးမှုပြီးစီးခဲ့ပြီးတော့အဲ့ဒီတရားရုံးကနေအရာရှိကြီးတဦးအရာရှိတဦးနဲ့အခြားအဆင့်စစ်သည်တဦးတို့အပေါ်မှာသက်ဆိုင်ရာဆွဲချက်အရာအပြစ်ရှိတယ်ဆိုပြီးဆုံးဖြတ်ပြီးတော့ပြစ်ဒဏ်ချမှတ်ခဲ့တယ်လို့ဆိုပါတယ်ဒီပြစ်ဒဏ်ချမှတ်ခံရသူတွေဟာအရာရှိကြီးတဦးအရာရှိတဦးနဲ့အခြားအဆင့်စစ်သည်တဦးလို့သာဖော်ပြပြီးတော့သူတို့ရဲ့အမည်ယာရုအဆင့်အတိအကျတရင်တက်ဖွဲ့နဲ့ဘလို့ဖြစ်တယ်နေဆိုတာထုတ်ပြန်ချက်မှာအတိအကျမဖော်ပြထားပါဘူးဆက်ပြီးတော့လည်းမောင်နှုတ်ကျေးရွာနဲ့ချွတ်ပြင်းကျေးရွာဖြစ်စဉ်တွေကိုစုံစမ်းစစ်ဆေးရေးခုံရုံးနဲ့ဆက်ပြီးစစ်ဆေးဆောင်ရွက်သွားမယ်လို့တက်မတော်သတင်းမှပြန်ကြားရေးအဖွဲ့ကထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်ပေါ်မှာတော့ကျူးလွန်ခဲ့တဲ့သူတွေကိုအမှန်တကယ်ဖြစ်တဲ့စီရင်မှုတွေချမှတ်မှသာမိနာသူတွေအတွက်စစ်မှန်တဲ့တရားမျှတမှုရမှာဖြစ်တယ်လို့ရခိုင်ပြည်နယ်ရေးကွန်ဖီယာနယ်အကြံပေးကော်မရှင်အဖွဲ့ဝင်ဦးဝေလွင်က VOA ကိုပြောပါတယ်
။ဒီအချက်ကတော့အချင်းနေမှန်ကိုအပြည့်အမှတ်ပြုတယ်ဆိုတော့အရေးအယောင်တွေ့ရတဲ့အတွက်ကျွန်တော်ကြိုဆိုပါတယ်ဒီကိစ္စဒီလိုကိစ္စရက်တွေကဖြစ်ခဲ့တယ်ဆိုတာကိုမငြင်းဘူးဆိုတော့အခြေခံသဘောတရားလေးတွေကကျွန်တော်တို့ကတ္တနာဖြစ်ရှင်ရေးအတွက်ကတော့ဒါလမ်းစာလေးတစ်ခုရသွားတယ်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကြိုးစားပါလေ။သို့တော်လည်းပဲတစ်ချိန်တည်းမှာပဲခုတစ်ခေါက်ကလို့တော့အေးအေးယူပြီးတော့မှလူငင်းချမ်းသာခွင့်ပေးလိုက်တယ်ဆိုရင်လည်းပဲအဲ့ဒါပိုဆိုးသွားနေတယ်
။စစ်တပ်ဘက်ကဒေသခံတွေပေါ်မှာလူခွေချိုးဖောက်မှုတွေကိုညီမျိုးစုံနဲ့ကျူးလွန်တာခံခဲ့ရတဲ့နေနာခံရသူတွေနဲ့မိသားစုတွေအပေါ်မှာတရားမျှတမှုတွေရဖို့ဆိုရင်ဒီလိုအဖြစ်မျိုးနောက်နောက်မဖြစ်စေရပါဘူးဆိုတဲ့ကတိစကားနဲ့လက်တွေ့ကျတဲ့လုပ်ရက်တွေကိုပြသပါလို့မောင်နှောမြို့နယ်မြို့တကြီးကျေးရွာကမွတ်စလင်တအုပ်ဖြစ်တဲ့ကိုလာထွန်းကပြောပါတယ
်ဒီလိုအယက်သားတွေရပေါ့နောက်နောက်ဒီလိုမျိုးဟိုဒီလိုမျိုးမကြည့်အောင်ပေါ့နော်မဆုလွန်အောင်ဥပဒေတွေတိတိကျကျရှိလာဖို့လိုတယ်တွားပြီးတော့ပြောနိုင်တဲ့နေရာတနေရာလေးမရှိဘူးသူကလှုပ်ရှင်တို့လှုပ်တယ်တွားပြီးတော့တိုင်တန်းနိုင်တဲ့နေရာတစ်ခုကျွန်တော်တို့မှရှိဖို့လိုတယ်သူတို့အဲ့လိုနေရာမျိုးတွေလှုပ်ပေးဖို့လိုတယ်ပြီးတော့ကျွန်တော်တို့မှဒီလိုမျိုးမထရအသက်ခံရတာတွေကျွန်တော်တို့ကိုကျွန်တော်အမျိုးတွေကိုကျွန်တော်လူမျိုးတွေကိုတက်ခဲတဲ့လူတွေကိုကျွန်တော်ကဂလီစားရှည်ရှင်စိတ်လည်းမရှိဘူးအသက်ခံရတဲ့မိသားစုဝင်တွေကိုပူပြီးရှည်နေစေမဲ့လုံရဲကဒီလူမျိုးနောက်တော့မတိရဘူးလို့ကျွန်တော်ဟိုစစ်ထရနေပြောလာရင်ကျွန်တော်ကရှည်နေတယ်
ဒီလိုလူ့ခွေချိုးဖောက်မှုတွေကြောင့်အသက်ဘေးကနေလွတ်အောင်ပြေးခဲ့ရတဲ့တိမ့်ချီတဲ့ဒုက္ခသည်တွေကတဦးဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကုတုဘလောက်ဒုက္ခသည်စခန်းမှာခိုးလုံနေထိုင်သူရိုဟင်ဂျာမွတ်စလင်ဒုက္ခသည်ဦးအောင်မြင်းကလည်းဒီလိုစစ်တပ်ရဲ့ကျူးလွန်သူတွေပေါ်မှာအရေးယူတယ်ဆိုတဲ့ထုတ်ပြန်ချက်ကတော့တကယ်ကျူးလွန်ခံရသူတွေအတွက်အစ်မှန်တဲ့တရားစီရင်ချက်တခုမဟုတ်ဘူးလို့ပြောပါတယ
်တကယ်တော့သူတို့အရေးယူမယ်ဆိုလို့ဆိုရင်အစာကပေကနေဒီပြဿနာတောင်ဖြစ်ကြရချမ်းရှိတယ်မတော်ရဲ့အရာများတောင်မရှိလို့အဲ့လူမျိုးအပေါ်တက်ကူပြသနာပြောင်းလုပ်တယ်လို့ခံခဲ့ရတဲ့အချိန်တော့ရောက်သွားတာတဲမတော်နဲ့စစ်တယ်နဲ့စစ်လိုက်ရင်သူတို့ကဘသူ့ဘုံတို့ကမတရားလက်ဆက်ပြီးတော့တောင်းချလာရှိတဲ့တက်ပစ်တိုက်ရှိတဲ့တန်ကျဲတဲ့တပြေလုံးပြတာတိုင်းတဲ့ဆောင်လုံးကသူတို့ကလူသားကိုလူသားလို့မထင်ပါဘူး
နိုင်ငံတကာတရားခုံရုံးထိရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့ဒီလိုစစ်တပ်ရဲ့ထုတ်ပြန်ချက်ကတော့နိုင်ငံတကာဖိအားကြောင့်လို့ရိုဟင်ဂျာရေးဆောင်ကြီးလေလာအကဲခတ်နေတဲ့ဒေါက်တာခင်စောဝင်းကလည်းအခုလိုရှုံ့ပြန်ပါတယ
်ဒီခုံရုံးသူတို့စီစဉ်မြည်ဆိုခဲ့တဲ့ကောကသူကထင်ပါတယ်သူတခုတော့သူဖြေပေးရတော့မယ်လေငါပရက်ရှာများလာပြီလေစက်ကချင်းချင်းကျဲခဲ့တာညပေါင်းငဲရမှာပုတ်ပဲအခုကဘာလဲလဲရှင်လင်းလို့ရေးစားတယ်နေပေါ်တာချောင်းကချင်းကရင်လုတ်ခဲ့ရတယ်ဘလို့ချမ်းလုံးလုတ်ခဲ့ရတယ်အပေါ်မှုနေတာတွေဟုတ်တယ်မလားနော်အခုတော့ကုတ်မာရှယ်ဆိုတာပြောပါပြီအကြောင်းလေးပေါ်ပြီးတွေ့မှဒါသူအရေးယူတာအရင်ကမလို့မယူဘူးမဖြစ်မနေနော်ကျောင်းတစ်ခုကြောင့်လို့သူတို့ဒါလုတ်ပါပြီဖြစ်သွားတယ်ပေါ့
ပြီးခဲ့တဲ့2018ခုနှစ်ဧပြီလတုန်းကမောင်တော်မြို့နယ်အင်းဒီကျေးရွာမှာအစ္စလမ်ဘာသာဝင်10ဦးကိုတပ်ဖြတ်ခဲ့တဲ့အမှုကိုတပ်မတော်စုံစမ်းစစ်ဆေးရေးအဖွဲ့ကစစ်ဆေးခဲ့ပြီးတော့အဲ့ဒီအမှုမှာအရာရှိနဲ့အခြားအစ်စ်စစ်သည်9ဦးကိုအလုတ်ကျမ်းနဲ့ထောင်နဲ့ဆယ်နှစ်ချမှတ်ခဲ့ပေမဲ့လုံငင်းချမ်းသာခွင့်ပေးခဲ့တဲ့အပေါ်ဝေဖန်မှုတွေရှိခဲ့တာပါရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရနဲ့တပ်မတော်ဘက်ကတော့လူခွေချိုးဖောက်မှုတွေရှိခဲ့တဲ့ဆိုရင်သတင်းပေးတိုင်ကြနိုင်တယ်သူတို့စုံစမ်းစစ်ဆေးမယ်လို့ပြောဆိုထားပြီးတော့ဒီကုတတဲ့အမှုပြီးရင်မောင်နှုတ်ကျေးရွာနဲ့ချွတ်ဖြေကျေးရွာအမှုတွေကိုဆက်စစ်ဆေးမယ်ဆိုပြီးထုတ်ပြန်တဲ့တပ်မတော်ရဲ့ကြေညာချက်အပေါ်မှာအကဲခတ်တွေဘက်ကတော့သတိကြီးစွာနဲ့စောင့်ကြည့်နေကြဆဲဖြစ်ပါတယ်ရှင
်ကာလာတော်ချာငင်းတက်နေခဲ့တဲ့ကချင်ပြည်နယ်မှာဒီရပိုင်းတွင်အစိုးရတပ်မတော်နဲ့ KIA ကချင်တပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားရဆိုတဲ့သတင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာစစ်ရှောင်ဦးကြီးထပ်မံတိုးမြင့်လာတဲ့သတင်းကိုတင်ပြပါမယ်ကျွန်တော်မိုးစော်ပါအစိုးရတက်တဲ့ KIA ကြာဗမော်မြို့အနောက်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ကဗိုလ်မှူးကြီးညော်ဘူးကအတည်ပြုခဲ့ပေမဲ့မနေ့တုန်းကဖြစ်စဉ်နဲ့ပတ်သက်ပြီးအသေးစိတ်မသိရသေးကြောင်းပြောပါတယ
်ဗမော်မြို့ရဲ့အနောက်ဘက်ပေါ့နော် PLD ရဲ့အနောက်ဘက်ကျွန်တော်တို့ KIA နဲ့တော့တိုက်ရင်းငါးနေနေဖြစ်ပါတယ်အဲ့ဒါတော့မနေ့ကမနေ့ပိုင်းပေါ့နော်တခါဒီကြည့်တော့ဒီစတဲ့ဘောချစ်တာညနေလဲတစ်ခေါက်တော့ပြန်ဖြစ်တယ်လို့ကြားတယ်ဒါပေမဲ့ဒီအောက်ခြေတည်းမဖြစ်စုံတော့ခုတစ်ခါတော့ဘာမှမကြားရသေးပါဘူးကျွန်တော်တို့ကြားရတာတော့သတ်မတော်ကြားတယ်ကတော့ဒီဗမော်ဘက်ကနဲ့တိုင်းရင်းငားနေနေဘက်မှာသူ့ဝင်လာလို့ခုခံတဲ့ဘောကြီးပေါ့နော်အဲ့ဒါဖြစ်တယ်ဆိုတော့တတိယနောက်ပဲကျွန်တော်တို့ကြားပါတယ်
ကင်မရာဘက်ကအင်အား60ဝန်းကျင်ရှိကြောင်းပြောဆိုပါတယ်။ကင်မရာဒရင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်မှုဗိုလ်မှူးချုပ်ဇော်မင်းချုံကတော့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ VOA ကိုပြောပါတယ်
။မော်မွေရဲ့နောက်ဆက်မှာကျွန်တော်ဖြစ်ပြီးတိုက်ပွဲဖြစ်ပွားတယ်လို့သူပြောထားတယ်။ဖြစ်ပြီးတိုက်ပွဲဖြစ်ပွားတာလို့မရှိဘူး။အဲ့မှာကင်မရာကစကြောင်းပေါ့နော်။ကျွန်တော်အင်းဒီအဲမှာငုံရင်းဆောင်ရွက်တင်နေတယ်။မိုင်းနင်းပြီးကြတာရှိတယ်။ဖြစ်ပြီးတချို့တန်းရရှိသွားပါတယ်ဗျ
။ဒီလ22ရက်နေ့ကတော့လွယ်ကျယ်မြို့အနီးမှာ KIA ကဖွင့်ထားတဲ့ COVID-19 စစ်ဆေးရေးဂိတ်ကိုအစိုးရတပ်ကဖယ်ရှားခဲ့တာကြောင့်နှစ်ဖက်အကြားတင်းမာမှုတွေဖြစ်ခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့တယ်လို့ဒီလအတွင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့ကွက်ခိုင်ဘက်မှာအစိုးရတပ်နဲ့ KIA ကြားမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်ခဲ့ပါတယ်KIA အဖွဲ့ဟာတနိုင်ငံလုံးအပိယစာချုပ် NCA ကိုလက်မှတ်ရေးထိုးမထားတဲ့အဖွဲ့ဖြစ်တယ်လို့အခြား NCA လက်မှတ်မရေးထိုးသေးတဲ့ TNLA တန်းပလောင် MNDA ကိုက AA ရခိုင်စတဲ့အဖွဲ့တွေနဲ့အတူ bilateral coin နှစ်ဖက်အပိယစာချုပ်လက်မှတ်ရေးထိုးဖို့အတွက်ဆွေးနွေးနေတာလည်းဖြစ်ပါတယ်ပြီးခဲ့တဲ့အပတ်တွင်ကတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာအစိုးရကင်မရာနဲ့ NCA လက်မှတ်ရေးထိုးထားတဲ့ RCSS ကရှမ်းပြည်ကင်မရာတောင်ပိုင်းအကြားမှာတိုက်ပွဲတွေဇက်တိုက်ဆူသလိုဖြစ်ပွားခဲ့တာကြောင့်ဒေသခံတွေဟာနေရာစွန့်ခွာတင်းရှောင်နေရပါတယ်29ရက်နေ့မှာစစ်ရှောင်900လောက်ရှိခဲ့ရာကဒီကနေ့မှာတော့900လောက်အထိရောက်ရှိလာကြောင်းစစ်ရှောင်တွေကိုတွားရောက်ကူညီနေတဲ့ကြောင်မဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကပြောပါတယ်
။စစ်ရှောင်ရှင်နေကတော့90တော့ပန်းမဘုံကျောင်းမှာအယောက်900ကျော်နဲ့နောင်ပင်အောင်တမယုံမှာတော့400ဝန်းကျင်တော့ရှိပြီ။ပြီးလို့ရှိရင်ဟိုဟာနောင်ကန်ဘုံကြီးကျောင်းမှာက80ကျော်လောက်ရှိတယ်။သူတို့ရဲ့စားရေးတောက်ရေးတော့အဓိကတော့ပရာဟိတပါနော်လူမှုရေးအဖွဲ့စည်းကြီးကလာရောက်ကူညီတာတွေရှိတယ်။လောကတော့နေရာထိုင်ခင်းပေါ့အတိအကျတော့ဟိုနောင်ပင်မှာဆိုလို့ရှိရင်လည်းဆက်သေးတော့ပေါ့နော်
အစိုးရရဲ့ကြောင်မဲခရိုင်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကစစ်ရှောင်မိသားစုတစုကိုအင်ဂျန်သုံးပစ္စည်း၉မျိုးလာရောက်လှူဒါန်းထားကြောင်းနဲ့ဒီကနေ့မှာတော့တိုက်ပွဲထပ်မံဖြစ်ပွားတာမကြားရကြောင်းပြောပါတယ်လက်ရှိကချင်နဲ့ရှမ်းမှာဖြစ်နေတဲ့တိုက်ပွဲတွေကတော့အစိုးရနဲ့ NCA လက်မှတ်ချုပ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားငင်းချင်းညီလာခံစတင်ဖို့ပြင်ဆင်နေချိန်မှာဖြစ်ပွားနေတာလည်းဖြစ်ပါတယ် ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်။စီရေးသိမ်းမှနေတဲ့ရခိုင်ပြည်နယ်ထဲကတန်ကုန်းမြို့နယ်မှာဘုံတလုံးပတ်ကွဲရွာကလူ၄ဦးသေဆုံးသွားတဲ့အကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်နိုင်ကုန်းအိမ်ပါတန်ကုန်းမြို့နယ်ချင်းဆောင်ချေးွာနီးမှာမနေ့ကပတ်ကွဲမှုဖြစ်ရာကလူ၄ဦးသေဆုံးခဲ့ပေမဲ့ဖြစ်ပွားတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ညနေပိုင်းကဘုံပွားကွဲရမှာသေဆုံးသူတွေဟာဘသူဆိုတာလည်းမသိရသေးဘူးလို့ဒေသခံရွာသားကိုဖို့လှကပြောပါတယ်
။သူက7နှစ်လောက်လောက်မှာပေါ့လေ။ညဆိုင်တာဘုံလေးတော့လူတွေအတွက်လာနေဒီအဲ့လူတွေကတော့တွေ့ရရှိပါ။အဲ့ဒါဒီအုတ်ရှိတွေကိုတရေကြရှိတယ်။အုတ်ရှိတွေတရေကြလိုက်ကြည့်ရတာအဲ့မှာလူလေးကသိနေတယ်။ဒါတော့လည်းမသိဒေသခံတွေတော့မဟုတ်ရဘူး။
သေးဆုံးသူတွေဟာဒေသခံယူရားတွေမဟုတ်ကြသလိုလက်ထက်မှာဝါယာကျိုးတွေနဲ့တန်စိုတန်စအပိုင်းစတွေတွေ့ရတာကြောင့်ဘုံထောင်လေးစင်မှာပောက်ကွဲရကနေသေဆုံးတာဖြစ်နိုင်ကြောင်းတန်ကုန်းမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမင်းအောင်ကပြောပါတယ
်မနေ့ကညပောက်တယ်လို့ကြားတာ4ရက်ပေတယ်လို့ပြောတယ်ပောက်တဲ့အနောက်မှာလမ်းနဲ့ပေ150လောက်ရှိမလားအဲ့အတွင်းဘက်မှာဘုံဆင်းရင်နဲ့ပောက်တယ်လို့ထင်ရတာပေါ့ဘုံဆင်းရင်လားရှိမှာပေါ့လမ်းနဲ့ဝေးတယ်လေအဲ့နာနာတော့ကြရတယ်လို့ဒီမဟုတ်ဘူးတသိန်းနေလို့ကြားတယ
်တန်ကုန်းမြို့နယ်ရဲတပ်ဖွဲ့မှူးရဲမှူးတန်းနိုင်ကတော့မိုင်းပါကွဲတေဆုံးသူတွေဟာအေးရခိုင်လက်နက်ကန်အဖွဲ့ဝင်တွေလို့ဆိုပါတယ
်တို့ကသူကွဲလာခဏအေးကြားတဲ့မိုင်းထောင်ရင်းနဲ့သူပေါ့ဆောင်ကွဲလာခဏအားရလည်းလက်လုံးပိုင်းမှာအဲ့ဒီနေရာတော့အများနဲ့မိုင်းထောင်တဲ့နေရာပေါ့ကျွန်တော်တို့အရင်တခါတော့ကလေမြို့နယ်မှူးရဲ့သူ့ပြည်နယ်မှူးရဲ့သွားတော့ကလမ်းတော့ထောင်တဲ့ကွဲတဲ့နားလေးမှာပါပဲခဏလောလောဆယ်လူတွေ၄ယောက်တွေ့ရခဏသူနဲ့အတူတူပါလာတဲ့တဖြည်းဖြည်းတွေ့ပါခဏကျွန်တော်တို့စစ်ဆေးပေါ်ထုတ်သေးတာဒေသခံတွေဘုန်းတော်ကအရောက်ကျတာလူတွေပါ
တေဆုံးတဲ့အလောင်းတွေကိုတပ်မတော်နဲ့မြို့နယ်ရဲတပ်ဖွဲ့ဝင်တွေကစစ်ဆေးပြီးတန်ကုန်းမြို့စေယုံကိုယူဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။စစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းမှာအေအေဖွဲ့အနေနဲ့မိုင်းထောင်မိုင်းဆွဲတိုက်ခိုက်မှုတွေအစဉ်ပြုလုပ်နေတယ်လို့တပ်မတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်။
ဒီဖက်နေတဲ့သူကစံပယ်ဖွဲ့စည်းဖြစ်နေတယ်သူတို့အနေနဲ့ကတော့ဒီမိုင်းတောင်မှာဆက်တိုက်ခိုက်ကြတယ်ရရတွေကကာကွယ်ယူဆက်ခိုက်ကြတယ်အများအားဖောင်ပြနေပါတယ်ဒီလိုလုပ်နေတာဒေသခံပြည်သူတွေပဲလက်နာပါတယ်အ
ေးရခိုင်လက်နက်ကန်ဖွဲ့ပေါ်ဆွတ်ဆွဲချက်တူကတော့ကြောခွေရပုတ်ကိုခိုင်ဒုက္ခကအခုလိုတုတ်ပြန်ခဲ့ပါတယ်
ကျွန်တော်တို့အဖွဲ့ဝင်တွေထင်တာအဲ့ဒီလိုဖြစ်စဉ်မျိုးမရှိဘူးဗျကျွန်တော်တို့လည်းအဲ့ဒီကိစ္စတော့ဆက်ပြီးတော့ဒါလေးလာစုံစမ်းနေတယ်ဗျဒါဘယ်သူတွေဖြစ်နိုင်လဲဆိုရတယ်
တန်ကုန်းမြို့နယ်ဟာတိုက်ပွဲဖြစ်ပွားမှုမရှိရကနေအခုလိုဘုံပေါက်လာတဲ့အခြေအနေကြောင့်ဒေသတွင်းမတိမငြိမ်ဖြစ်မှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။စစ်ရေးသိမ်းမှမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မြေပုံမြို့နယ်စငင်းကျေးရွာနီးမှာလည်းဇွန်လ28ရက်နေ့တုန်းကအမျိုးသမီးတူမြေမြုပ်ပိုင်းနေမိလို့ခြေသားသဖက်ပြတ်သွားခဲ့ပါတယ်။အဲ့ဒီနေ့မှာပဲစစ်သည်မြို့နယ်ရေချမ်းပြင်သွားကားလမ်းပေါ်မှာမိုင်းတလုံးပောက်ကွဲခဲ့တယ်လို့ဒေသန္တရတက်လို့ရမှုမိုင်း၅လုံးဖော်ဆုပ်ရရှိခဲ့တယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။2019ခုနှစ်နိုဝင်ဘာလကုန်ကနေကနေ့ထိရခိုင်ပြည်နယ်တွင်မိုင်းထောင်မိုင်းဆွဲခံရမှုကြောင့်အပြစ်မဲ့ပြည်သူ16ဦးသေဆုံးခဲ့ပြီး54ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းသတ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲစဉ်တွင်လက်နက်ကြီးကြီးထိမှန်မှုမိုင်းထိမှန်မှုတွေကြောင့်အရတားသေဆုံးမှုတွေမြင့်တက်လာနေပါတယ်။ရခိုင်ပြည်နယ်မှာလက်နက်ကပြည်ပခန့်တွေကြီးထွားလာနေတဲ့အတွက်စန္ဒရိတ်ခါပြတ်လတ်မှုနဲ့အိုးအိမ်ဆုတ်ခွာရတဲ့အချိန်ဒီမှာဘူဆိုးလာမှာဆိုရင်ကြောင့်နိုင်ငံတကာကူညီပေးရေးဖွဲ့တွေကလည်းဒီကနေ့ပဲကြေညာချက်ထုတ်ပြန်သတိပေးထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ
်ဒီနေ့တဲ့ကျင်းပမဲ့ရွေးကောက်ပွဲမှာတိုင်းရင်းသားနိုင်ငံရေးပါတီတွေမမိတ်ဖွဲ့ရှင်ပြိုင်မှုပြင်ဆင်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်ကျွန်တော်ကတော့ဇော်ချက်ပါနိုဝင်ဘာလရဲ့ကျင်းပမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားနိုင်ငံရေးပါတီတချို့ကမာမိတ်ဖွဲ့အရှင်ပြိုင်မှုပြင်ဆင်နေတဲ့အတွက်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲနောက်ပိုင်းအစိုးရဖွဲ့စည်းရေးမှာအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအတွက်စိန်ခေါ်မှုတွေဖြစ်လာနိုင်တယ်လို့နိုင်ငံရေးအသံဝင်နဲ့အကြိတ်ခတ်တွေကခန့်မှန်းနေကြပါတယ်။ဝနိုင်ငံရေးပါတီ၃ခုကိုအခြေခံထားတဲ့ဝအမျိုးသားပါတီ၊ခချင်းမီနယ်ပြည်သူ့ပါတီ KSPP ၊ရခိုင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် ALD ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD မော်ညီညိုရေးပါတီ MUP တို့လိုတိုင်းဒေသနိုင်ငံရေးပါတီတွေပေါင်းစည်းထားတဲ့နိုင်ငံရေးအင်အားစုတွေရွေးကောက်ပွဲမှာရှင်ပြိုင်မှုပြင်ဆင်နေကြတာပါကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဒုဥက္ကဋ္ဌနှင့်ဦးကွမ်ကောင်အောင်ခန်းကတော့ထိရောက်တဲ့ပြည်ပြင်ပြောင်းလဲရေးတွေဖြစ်ဖို့အစိုးရထဲမှာတိုင်းဒေသနိုင်ငံရေးအင်အားစုတွေပါဝင်ခွင့်ရဖို့ရည်ရွယ်တယ်လို့ပြောပါတယ
်ဒီတိုင်းဒေသပါတီရဲ့အနေနဲ့တော့ရွံ့ပေါင်းဖြစ်ဖို့ကိုရီးယားနဲ့ကျွန်တော်ပြင်ဆင်နေပါတယ်ရွံ့ပေါင်းဖြစ်စေချင်ပါပါလို့လေဆိုတော့အစ်ကြီးပါတီတစ်ခုလုံးကိုပြန်ပြီးမှရွေးမယ်ဆိုရင်ဒီကျတော်လေးကအတွက်ကုန်ချိုးကိုတိုးတဲ့ငင်းချမ်းရေးရဖို့ဒါကြောင့်မြုံပေါင်းစိုးရံကိုဖွဲ့ရမယ်ဆိုတဲ့ဟာကိုကျွန်တော်ခံယူမှာစူးစမ်းနေတဲ့အချက်ဖြစ်ပါတယ်
တိုင်းဒေသနိုင်ငံအင်အားစုတွေကြောင့်မှာတော့ NLD ရတားစုရအနာရလာပေမဲ့ပြည်တွင်းငြိမ်းချမ်းရေးပါဝင်တိုးတက်မှုသိသိသာသာမမြင်ရဘူးဆိုပြီးအားမလို့အားမရဖြစ်နေကြသလိုနိုင်ငံရေးမှာပုံမပါဝင်ခွင့်ရဖို့လည်းမျှော်လင့်နေကြပါတယ်။ဒီလိုအခြေအနေမျိုးမှာတိုင်းဒေသအင်အားစုတွေနဲ့သိမျက်ရေးအတွက် NLD ကစဉ်းစားသင့်တယ်လို့လည်းတိုင်းဒေသမဟာမိတ်အဖွဲ့ UNDP အဖွဲ့ဝင် UNDP ပါတီဥက္ကဋ္ဌဒေးဗစ်လာမြေကပြောပါတယ်။
အဲ့ဒီကိုထောက်ရတယ်ဒီတိုင်းလာနေတဲ့ပတ်သက်ကိစ္စပေါ်မှာသူတက်နိုင်ကျဲတယ်ပေါ့နော်ဒီတို့တော်တွေမှာပေါ့နော်အမျိုးသားညီညီပုံစံမျိုးတော့ဘယ်တော့မှဖြစ်နိုင်ဘူးအဓိကပြည်နယ်တွေမှာအဲ့ဒီနေရာကနောက်ဆုံးပြီးတယ်ဟာလားသူဒီကားအမြင်ပြန်ပြီးတော့တိုင်းလာနေတဲ့အတူအတန်းကြီးကြီးညီဝမ်းကြီးဖောက်ရမယ်ဆိုရင်တော့ဒါညီညီတစ်ခုပြီးဖောက်လို့ရမယ
်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ရဲ့မနေ့ညပိုင်းမဲဆန္ဒနယ်မြေစည်းရင်းကိုထုတ်ပြန်ရမှာတော့ပြည်သူ့လွတ်တော်မဲဆန္ဒနယ်330အမျိုးသားလွတ်တော်အတွက်ပြည်နယ်နဲ့တိုင်းအသီးသီးမှာအစုဖွဲ့နေပြီ12ခုစီနဲ့စုစုပေါင်းနေရာ168ခုရှိပါတယ်။တိုင်းနဲ့ပြည်နယ်လွတ်တော်တွေအတွက်စုစုပေါင်း644နေရာနဲ့တိုင်းရင်းသားလူမျိုးမဲဆန္ဒနယ်29ခုသတ်မှတ်ထားပါတယ်။နိုင်ငံရေးပါတီ90ကျော်ရှင်ပြိုင်မဲ့ရွေးကောက်ပွဲအတွက်နေရာအတိအကျကိုတော့ကော်မရှင်ကမကြေညာသေးပါဘူး။ဒါပေမဲ့လည်းတိုင်းရင်းသားနိုင်ငံရေးပါတီတွေမဟာမိတ်ဖွဲ့ရှင်ပြိုင်ဖို့ကြိုးစားလာတာတွေအပါအဝင်အာဏာရ NLD ပါတီအနေနဲ့ရွေးကောက်ပွဲမှာစင်ခေါ်မှုတွေကြုံရနိုင်တယ်လို့လည်းအကဲခတ်တွေကခံမှန်းနေကြတာပါနိုင်ငံရေးလေးလာသူဒေါက်တာရှာမျိုးသိန်းကတော့တိုင်းရင်းသားပါတီတွေနဲ့ပူးပေါင်းရတဲ့အခြေအနေမျိုးအထိကြုံရနိုင်တယ်လို့သုံးသပ်ထားပါတယ
်ကျွန်တော်တို့နိုင်ငံရေးဖွဲ့စည်းပုံအခြေခံဥပဒေပါပြတ်ဆိုင်ချက်တွေအရာအစိုးရအပေါ်မှာအကျုံးကြီးမရှိတဲ့ဆိုတဲ့တွင်ခွင့်မရှိတဲ့အတွက်ကြောင့်မလို့ညွန်ပေါင်းအစိုးရဆစ်ဆစ်ဖြစ်လာလို့အနာလာမရှိဘူးလို့မြင်တယ်သို့တော်လည်းပဲအမျိုးသားဒီမိုကရေစီအစွန်းချုပ်နဲ့နော်မိဖက်တိုင်းရင်းသားပါတီတွေကြားမှာနှိမ့်နိုင်ဆွေးနွေးပြီးတော့ဖွဲ့စည်းတဲ့အမျိုးသားညီညွတ်ရေးအစိုးရပုံစံမျိုးတော့ဖြစ်လာနိုင်တယ်လို့မြင်ပါတယ
်ရခိုင်မျိုးသားဒီမိုကရေစီဖွဲ့ချုပ် AID ရဲ့အထွေထွေကျွမ်းကျင်မှုဦးမျိုးကျော်ကလည်းရွေးကောက်ပွဲနဲ့ရွေးကောက်ပွဲနောက်ပိုင်းလွှတ်တော်ထဲမှာပြိုင်ဆိုင်မှုတွေအားကောင်းလာနိုင်တယ်လို့လည်းမြင်ပါတယ်
။လွှတ်တော်ဆန်းမှာကတော့အဲ့ဒီညွန်ပေါင်းဆိုတာနဲ့ပါတီတွင်းပြိုင်မှုဒီ policy ပြိုင်မှုတို့ရဲ့အကျိုးကျေးဇူးရှင်သန်မှုတွေရှိတာတဲ့အတွက်မှာမတူညီတဲ့အခြေခံကြတော့လေအဲ့ဒီဝင်ရှိမရှိကြတော့ဒါတို့လည်းဖြစ်ပေါင်းဖြစ်နေတာဘုံမတရားကြီးရရှိပြီးတော့အဲ့ဒါကတော့အခုရမယ်2020မေရလအပေါ်ပေါ့အဓိကတော့ဒီပါဘုံနော်
ရွေးကောက်ပွဲတွေကိုနိုဝင်ဘာလမှာပုံမှန်အတိုင်းကျင်းပသွားဖို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပေမဲ့ COVID-19 ကရောဂါအနေရကြောင့်စီယုံရေးလုပ်ငန်းတွေမှာအကန့်အသတ်တွေကြုံနေရသလိုတိုင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်လာနေရကြောင့်ရွေးကောက်ပွဲလွတ်လပ်ပြီးမျှတမှုရှိပါမလားဆိုတဲ့အပေါ်မှာလည်းနိုင်ငံရေးပါတီတွေကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြည်သူပါပါ
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအထူးပြုလူနာသိမ်းမတွေ့ရတော့ပေမဲ့ကာယရောဂါအန္တရာယ်ကိုဆက်လက်သတိထားကြဖို့နိုင်ငံတော်အတိုင်းအမြံပို့ကိုနဲ့ကျမရီတာဝန်ရှိသူတွေတိုက်တွန်းနေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျမဆုစုပါရှင်ကိုဗစ် -19 ရောဂါကြောင့်သေဆုံးသူ6ဦးအပါအဝင်ကူးစက်သူ300လောက်ရှိနေတဲ့မြန်မာနိုင်ငံမှာပြည်တွင်းကူးစက်မှုအနည်းပါလာတာတွေ့ရပြီးဒီအပိုင်းအတွင်းကျမရီနဲ့အကစားဦးကြီးဌာနရဲ့ထုတ်ပြန်ချက်တွေအရဆိုရင်လည်းအထူးပြုလူနာတွေထဲမှာပြည်ပနိုင်ငံတွေကပြန်လာသူတွေများပါတယ်ဒီလိုပြည်ရင်းမှာကူးစက်မှုတွေတိမ်ပြေရတော့ဘူးဆိုပေမဲ့လည်းကာယောဂါကာလအဆုံးမသတ်သေးတာကြောင့်သတိထားကြဖို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကတိုက်တွန်းနေတာပါ။ယောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်တွေနဲ့ဒေသန္တရအမိန့်တွေစတင်ထုတ်ပြန်ကားစားမှလိုက်နာမှုတွေအကောင်အထည်ပေးပေမဲ့နောက်ပိုင်းမှာပေါ်ရောလာကြတာတွေတွေ့ရတဲ့အတွက်ကျန်းမာရေးသတိရှိကြဖို့အတိုင်းအမြံပုဂ္ဂိုလ်က Facebook လူမှုကွန်ရက်ကနေဒီကနေ့တွေ့ဆုံရမှာသတိပေးလိုက်ပါတယ်။
ကျမရဲ့ဝန်ကြီးဌာနအနေနဲ့စိတ်ပူလာတယ်ပြည်သူတွေကပေါ်လာတယ်ပေါ့နော်ပြည်သူတွေကမဖြစ်တော့ပါဘူးသူမဖြစ်တော့ပါဘူးအခုလာဆိုလို့ရှိရင်တော့ဒီအန်ဂျီကြီးကဟိုလွန်သွားပြီလို့ချင်းနေတယ်မလွန်သေးဘူးဆိုတာကိုအဲ့ဒါကိုသဘောပေါက်ဖို့လိုပါတယ
်ကိုဗစ်ကရောဂါကိုကျော်ဖြတ်နိုင်ဖို့ဆောင်ရွက်ရှောင်ရွက်အချက်တွေရဲ့ကအခြေခံအကြဆုံးအချက်၄ချက်ကိုလည်းပြည်သူတွေဆက်ပြီးလိုက်နာဖို့ကိုကျမရဲ့ဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကအခုလိုတိုက်တွန်းထားပါတယ်
ကိုဗစ်ကမပြီးသေးပါဘူးဒီလိုအခြေအနေမျိုးမှာကျွန်တော်တို့ကကာဝယ်ရေးမပေါ်မီကာလလေးညှူးနော်မဲ့ဖြစ်တဲ့ဒီအချက်လေးချက်ပေါ့ပြင်ထည့်ရင်လက်ဖို့ဆက်လာတော့ဒီကျန်နိုင်တယ်သားသူတွေနဲ့တက်နိုင်များလူကြီးလက်ကိုဆက်ကနေဆက်ကြဆက်ကြလဲသိရပါတော့ဒီအချက်တွေကိုကျွန်တော်တို့ကအမှားကြီးအတိပတိကိုထားပြီးတော့ဆောင်ရွက်ဖို့လိုပါတယ်ဒါမှသာလေကျွန်တော်တို့ကအစ်မပြောရဲ့ယောဂကုသမှုဟာအထူးအနေအထားနဲ့ကျွန်တော်တို့ကကြော်ဖြတ်ပြီးတော့ဒီကဘာပေါ်မှာကာဝယ်ရေးတွေထိုးနှံနေတယ် တို့အားလုံးနဲ့အတူတကွထိုးနိုင်ရရပြီးတော့ဒီကယောဂါယူကျော်သွားနိုင်မှာဖြစ်ပါတယ
်။အတူတူလူနာအများဆုံးတွေ့ရှိခဲ့တဲ့ရန်ကုန်တိုင်းကမြို့နယ်10ခုနဲ့စကိုင်းတိုင်းကမြို့နယ်တစ်ခုစုစုပေါင်းမြို့နယ်17ခုလုံးကပြည်သူတွေကိုမိမိနေမှာသာနေထိုင်ရေးအစီအစဉ်ကနေပယ်ဖျက်လိုက်ပါပြီ။ဒါပေမဲ့ယောဂကာကွယ်ထိန်းချုပ်တားဆီးရေးအတွက်မြို့သားအဆင့်ဘဟုကော်မတီကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုတော့ဇူလိုင်လ15ရက်နေ့အထိရပ်တိုးသတ်မှတ်ထားပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေတင်ပြပို့နေတာပါ။
အမေရိကန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။အမေရိကန်ပြည်ထောင်စုတောင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတိုးလာနေပါတယ်။မလနောက်ပိုင်းကူးစက်မှုတွေထဲမှာကျော်လာကူးစက်တဲ့ရေအတွက်ကအများဆုံးဖြစ်ပါတယ်။ပြည်နယ်တွင်တဲ့ Federal ဆွေးရခေါင်းဆောင်တွေဒီဗိုင်းရပ်စ်ကူးစက်တွေကိုဘယ်လိုတုံ့ပြန်မှုကြိုးပမ်းနေသလဲ။RS Aurobacity ရဲ့သတင်းတော်ကိုတင်ပြပါမယ်ကျွန်တော်သိထိုင်ဘူးပါကျမဤတော်ဝင်ရှိသူတွေကတော့လူတွေကြားမှာသွားလာမယ်ဆိုရင်နှောင်းစည်းတက်ဖို့ခက်ခွာခွာနေကြဖို့လက်ဆေးဖို့ဆိုတာတွေကိုပဲအဆက်မပြတ်ပြောနေကြတာပါအင်းပြီးတော့ကိုရိုနာဗိုင်းရပ်စ်တက်ကြီးအဖွဲ့ကြီးကဒေါက်တာအန်တိုနီဖောချီက
This is part of a process that we can be either part of
ဒီရှစ်စင်မှာကျွန်တော်တို့ကိုယ်တိုင်ကဒစိတပိုင်းအဖြစ်အဖြေရှာခဲ့သူတွေဖြစ်မလားဒါမှမဟုတ်ပြဿနာတွေမှာပါနေမလားဆိုတာဆုံးဖြတ်ရပါလိမ့်မယ်ယောဂပြန်ပွားမှုတွေကိုအနည်းနဲ့အမြန်ဆိုသလိုအဆုံးသတ်အောင်မလုပ်နိုင်ရင်လက်ရှိကျန်းမာတဲ့သူတွေတောင်ကူးစက်ခံရသူတွေဖြစ်နိုင်ချေများလာပါလိမ့်မယ
်အမေရိကန်ပြည်ထောင်စုဟာကမ္ဘာလူဦးရေရဲ့400ခန့်လုံးကျော်ကျော်ပဲရှိပါတယ်ဒါပေမဲ့လည်း COVID-19 ယောဂကူးစက်သူ10သန်းရဲ့၄ဘုံတစ်ဘုံကျော်ရှိနေပါတယ်အာကန်ဆော့ပြည်နယ်မှာဆိုရင်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကူးစက်သူ2500ခန့်လုံးတိုးလာခဲ့ပါတယ်။ဒါကြောင့်လဲစမ်းသပ်စစ်ဆေးမှုတွေဘိုလိုအပ်နေတဲ့ဆိုပြီးအာကန်ဆော့ပြည်နယ်အုပ်ချုပ်ရေးမှူးအော့ဆာ ဟော့ချင်ဆွန်ကပြောနေတာပါ
။ We've doubled the amount of our testing nationally. We've got to double it again.That is probably the most important
နိုင်ငံတော်မှာစံတက်စစ်ဆေးမှုတွေကိုကျွန်တော်တို့နှစ်ဆထပ်တိုးထားပါတယ်။နောက်ထပ်တစ်ခါနှစ်ဆထပ်တိုးရပါလိမ့်မယ်။ဒါကကျွန်တော်တို့လိုအပ်မဲ့အရေးကြီးဆုံးကိစ္စဖြစ်ပါလိမ့်မယ်။လူရည်တည်တဲ့ကယ်လီဖိုးနီးယား၊တက်ဆက်စ်နဲ့အာကန်ဆော့ပြည်နယ်တွေမှာစံတက်စစ်ဆေးတာတွေအကြီးအကျယ်ထပ်တိုးဖို့ကျွန်တော်တို့ကထပ်တောင်းဆိုပြီးလုပ်နေတဲ့အချိန်စံတက်စစ်ဆေးနိုင်တဲ့ဝန်ဆောင်မှုတွေအချိန်တွေကရောလိုက်ပြီးဖြည့်ဆည်းနိုင်မှာမလားဆိုတာကတော့ပြည်နယ်တွေဘက်ကစိုးရိမ်နေပါတယ်။
ကာကွယ်ရေးဆိုင်ရာထုတ်လုပ်မှုအဥပဒေလို့ခေါ်တဲ့သမ္မတဒေါ်နယ်ထရန့်ကပြည်တွင်းထုတ်လုပ်မှုစက်ရုံတွေကိုထိန်းချုပ်ပြီးစစ်အတွင်းလိုအပ်သလိုမျိုးကျန်းမာရေးဆိုင်ရာကာကွယ်သုံးဆောင်တွေအလုံးအလောက်အင်တိုက်အားတိုက်ထုတ်လုပ်တာမျိုးတွေပို့သွင်းဖို့အောက်ချုပ်ရေးမှူးဟော့ချ်ဆွန်ကတောင်းဆိုနေပါတယ်။အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့လူတွေနှောင်းစည်းတွေဖြစ်ဖြစ်နေတက်ရမယ်ဆိုပြီးပြောတာကတိတ်ကိုနောက်ကျနေပြီဆိုပြီးဝေဖန်ပါတယ်။သမ္မတဒေါ်နယ်ထရန့်အစိုးရကဒီကိစ္စကိုအချိန်မီလုပ်ဖို့ပြက်ကွက်ခဲ့တယ်သမ္မတကိုယ်တိုင်လည်းပြက်ကွက်ခဲ့တယ်ဆိုပြီးဝေဖန်တော့
ပါ Disease Control has recommended the use of masks but not
နှာခေါင်းစည်းတွေတက်ရဖို့ယောဂထင်းစုရေးဌာနကအကြံပေးအစုပြုထားပါတယ်မဖြစ်မနေတက်ရမယ်လို့မပြောတာကသမ္မတကိုစိတ်အနှောင့အယှက်မဖြစ်စေချင်ကြလို့ပါသမ္မတအနေနဲ့ကနမူနာပြသင့်ပါတယ်လူတိုင်းနှာခေါင်းစည်းတက်တယ်ဆိုတာကိုပြဖို့လိုပါတယ်တိုင်းပြည်အတွက်စံနမူနာထားမယ့်သူဖြစ်ဖို့လိုတာပါနှာခေါင်းစည်းတက်တယ်ဆိုတာကကိုကိုကိုကာကွယ်ဖို့တွေမဟုတ်ပါဘူးသူများကိုလည်းကာကွယ်ဖို့လိုအပ်ပါတယ်
သမ္မတဒေါ်နယ်ထရန့်လူတွေကြားမှာသွားလာတဲ့အခါမှာနှာခေါင်းစည်းတက်လို့မရှိပါဘူး။မကြာခင်ကအိုကလာဟောမားမှာကျင်းပတဲ့မဲဆွဲစည်းရုံးပွဲမှာလည်းနှာခေါင်းစည်းတက်ခဲ့ခြင်းမရှိပါဘူး။သူကကူးစက်တဲ့အရေးအတွက်လွန်လွန်ကဲကဲတိုးလာတာကစမ်းသပ်စစ်ဆေးမှုတွေလုံလုံလို့ဆိုပြီးဝေဖန်ပြောဆိုခဲ့တာ
။စမ်းသပ်တယ်ဆိုတဲ့ကိစ္စကအသွားနှစ်ဖက်ပါတယ်ဒါလိုပါပဲ။အခုလူ25တန်းကိုကျွန်တော်တို့စမ်းသပ်ပြီးပါပြီ။ဒါကဆိုးတဲ့ကိစ္စဒီလောက်ပမာဏစမ်းသပ်နေမှာတော့ကူးစက်တဲ့လူတွေကထပ်ပြီးတွေ့ပြီပေါ့ထပ်ပြီးရှာတွေ့မှာပါဒါကြောင့်ကျေးဇူးပြုပြီးစမ်းသပ်တာတွေကိုလျှော့ပြီးလုပ်ကြပါလို့ကျွန်တော်လူတွေကိုကျွန်တော်ပြောနေတာပါ
အပြင်ထွက်တဲ့အချိန်ကောင်းစီတက်တာဟာလူဒုတိယရဲ့ကိုယ်ပိုင်ရွေးချယ်권အဖြစ်သမ္မတဒေါ်နယ်ထရန့်ယုံကြည်ထားတဲ့အကြောင်းအင်ပီတော်ကခုခံပြောဆိုပါတယ်။အခုလိုညင်းပွားနေကြတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကြောင့်သေဆုံးသူ 38,000 ကျော်သွားပြီဖြစ်ပြီးတစ်ကမ္ဘာလုံးမှာသေဆုံးသူရေအတွက်ကတော့5,000ကျော်သွားပြီဖြစ်ပါလိမ့်ခင်ဗျာ။ကျွန်တော်သိတယ်ဘူးပါ။
ခုဆက်ပြီးအင်္ဂါညဆွေးနွေးကိုနားဆင်ရပါမယ်။2020ပြည်ရွေးကောက်ပွဲအတွက်စပြီးပြင်ဆင်နေကြပြီဖြစ်တာနဲ့ညနိုင်ငံရေးပြောကပါတဲ့ရွေးချက်ဒီမျိုးနဲ့တရင်တူတရင်မှလှုပ်ကြံတရင်တွေဖန်ပြီးဖြန့်ဝေတာလည်းပြန်ပေါ်လာနေပြီဖြစ်ပါတယ်။တရင်တူတရင်မှလှုပ်ကြံတရင်တွေဟာတစ်ကမ္ဘာလုံးမှာရှိနေတာဖြစ်ပေမဲ့လည်းမြန်မာနိုင်ငံလိုဒီမိုကရေစီအပြောင်းအလဲပေါ်ဆောင်နေတဲ့နိုင်ငံမျိုးတွေဘိုးဘီအန်ဒရယ်ကြီးလာပါတယ်။အခုလိုရွေးကောက်ပွဲကာလနီးကပ်လာချိန်မှာရွေးချက်ရှိရှိထုတ်လုပ်ဖြန့်ဝေလာတဲ့တရင်တူတရင်မှလှုပ်ကြံတရင်တွေကိုဘယ်လိုရင်ဆိုင်တိုက်ဖြတ်ကြပါမလဲ။အတူတူဖြင့်လူမှုဆက်သွယ်ရေးမီဒီယာကွန်ရက်တွေပေါ်မှာဖြန့်နေကြတဲ့ဒီလိုသတင်းမျိုးတွေကိုလူမှုဆက်သွယ်ရေးမီဒီယာအသုံးပြုသူတွေကိုယ်တိုင်ဘယ်လိုဂရုစိုက်ရှောင်ရှားနိုင်ပါသလဲ။အာဏာပိုင်တွေဘက်ကရောဘာတွေလုပ်တင်ပါသလဲ။စာတော်တွေကိုအခုဆွေးနွေးကြမှာနားဆင်ရပါပါ။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကတွဲပဲ့တွင်မှု1ဦးမြင့်ကျော်စာနယ်ဇင်းဆရာဦးစီသူအောင်မြင့်တို့ပါဝင်ဆွေးနွေးထားကြပါခင်ဗျာ။โอเคอูมิจอนเนอุสิตองเนมงคลาบาครับเน
ี่ยมงคลาบาม
งคลาบา
ครับจารย์เราวิวรีซุนิกันซีซั่นมาบาวซุนิปีได้ด้วยอธุเวเจซุติมาเลยครับสรุปจารย์ประถมอุซซ่าไล่ฉินน่ะกะดีตะเรดุตะเรม้าดิอธุทะเพิ่นเนาะโซเชียลมีเดียบ่มาแผ่นในเคสบ่เนาะตะเมนลุจันพี่แล้วโหยวยเจนเนี่ยแผ่นในเคสกะตะเกยก็တော့ดอกๆฉิลาดาบาเลยจารย์เราโหยินโนกะดูမျိုးเยบาตาอีอซวยนี่ปิ้นแท้ในเฉิงโนกะเลยเว่ฉิดาเว่ทีนอกไปมาเลยသူကြောက်ကြကြောက်ဆိုလို့ရှိနေတာပဲဒါပေမဲ့အခုကတော့2020ရွေးကောက်ပွဲကာလနီးလာတယ်ဆိုတော့ဒီဥစ္စာကတကြောပြန်ပြီးတော့ပို့ပြီးတော့ပြောစရာဆိုစရာအခြေအနေရောက်လာတယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့ပထမအဦးဆုံးကျွန်တော်သိချင်တာကကိုမြင့်ကျော်ဒဲစီအခြေအနေမှာဒီရွေးကောက်ပွဲနဲ့ဆက်ဆက်ပြီးတော့ဗောနောနိုင်ငံရေးအရာဟလာလှုပ်ကြံထားတဲ့ဖန်တီးထားတဲ့သတင်းလူသတင်းမားတွေဖြန့်နေတဲ့အခြေအနေကဘလောက်ဆိုးတဲ့အခြေအနေရှိနေတယ်လို့တွေ့ရတယ်ဗျ
အခုကအစပဲရှိသေးတယ်လို့ကျွန်တော်ထင်တယ်လေအစပဲဆိုတော့ freedommedia group ဆိုတဲ့ဒီအနီအောင် logo နဲ့ facebook page ပေါ့နော်ဒီဟာက2019ရဲ့ဩဂုတ်လမှထောင်တာပဲဟိုသတင်းတွေတော့ကြွကြွကြွတင်နေတယ်ဒါပေမဲ့အခုလပိုင်းနေမှာဒီရွေးကောက်ပွဲ90လေးလောင်းနေရွေးတာတို့စပြစ်တခြားသောနိုင်ငံရေးနောက်ခံနေနဲ့ဒီလာမဲ့ရွေးကောက်ပွဲကိုဆက်နွယ်ပြီးတော့ဒီလိုမျိုးသတင်းမျိုးတွေတင်လာတာကဒီသတင်းပတ်ပိုင်းဒီလပိုင်းလေးမှာမှပို့ပြီးတော့လှုပ်လှုပ်ရှားရှားဖြစ်လာတာပေါ့နော်ဆိုတော့ဒီဟာကရှေ့ဆက်ပြီးတော့အရှိန်ညင်လာဖို့သူ့လိုပဲအလားတူဟာမျိုးတွေလည်းပေါ်လာဖို့အလားအလာရှိတယ်ပေါ့နော်ဆိုတော့ပုံမှန်အဖြစ်တော့သတင်းသူသတင်းမှားတွေကဟို clip based လို့ခေါ်တဲ့စီးပွားရေးရဟုတ်လား clip နှိပ်တဲ့အခါမှာသူတို့လူကြီးများတဲ့အခါမှာသူတို့တခြားသောဝင်ငွေတွေရနိုင်တဲ့အဲ့လိုဟာမျိုးတွေကတော့ပုံမှန်ကာလတွေမှာအများအားဖြင့်ရှိနေတယ်ပေါ့နော်သူများသတင်းတွေခိုးပြီးလောက်တာတော့ဟိုတစ်ခါလေလူစိတ်ဝင်စားအောင်ဟိုမူတာတဝက်တွေဟိုဒီနေလောက်ချံဖန်ပြီးလောက်တာတော့အဲ့လိုမျိုးတွေရှိတယ်ပေါ့နော
်
အခုကတော့ယူကော့ပွိုင်းနဲ့ပတ်သက်တဲ့နိုင်ငံရေးနဲ့ပတ်သက်တဲ့သတင်းသူသတင်းမှားတွေကတော့ဒါအခုကအဆပြိုးလာပြီလို့ပြောလို့ရတာ
ဟုတ်ကဲ့ကုစီသူရောဘယ်လောက်သတိထားနေနေပြီလဲ
ကျွန်တော်ကတော့ဟိုကျွန်တော်ဟိုစာမျက်နှာမှာဟိုတက်လာတဲ့ဟာတွေပေါ့လေအဲ့ဒီဥစ္စာတွေလောက်ပဲကြည့်တော့ဟိုပွင့်လင်းပြောရရင်ကျွန်တော်သိသတိမထားမိဘူးတချို့ဟိုသတင်းအမှားတွေဘာတွေကိုကြာတော့ဟိုသူတို့ဟိုဗါလေသတိပေးတဲ့တငယ်ချင်းတွေသတိပေးလို့ပို့ပေးလာတာဒီပါဒီအဲ့ဒီမှာတွေတော့ကျွန်တော်တွေ့တာပေါ့နော်အဲ့ဒါပေမဲ့ထင်ထင်ရှားရှားဆိုရင်တော့အဲပြီးခဲ့တဲ့သတင်းစာရှင်းပွဲမှာဒါဦးစောထေးသူပြောတာပေါ့သူပြောတယ်ဆိုတဲ့ဥစ္စာကဒါကတီတီချာချာတီတီချာချာနဲ့သူကပြောတာလေအဲ့ဒါမှာပိန်းထောင်ချီလောက်တောင်သုံးပြီးတော့မှ page တွေထောင်တယ်အဲ့ဒါမှာဆံမျက်နှာတွေဖွင့်တယ်ပြီးတော့မှငွေလဲအဲ့လိုပေါ့နော်အများကြီးအကုန်ခံပြီးတော့မှသတင်းမှားတွေဘာတွေကိုလုတ်တယ်ဆိုပြီးတော့မှသူကတီတီချာချာပြောတယ်ဆိုတော့ဟုတ်ဒါကြီးကတော့ဒါသေချာချာရှိနေတယ်ဆိုတဲ့သဘောကတော့ဒါသိကြပါတယ
်ဟုတ်ကဲ့
ကျွန်တော်ဟိုဘာလဲသတိမထားမိတာတော့ဒီပိုင်းပေါ့လ
ေဟုတ်ကဲ့အမှန်တမ်းပြောရရင်တော့ကိုစီသူပြောသလိုပဲကျွန်တော်ဆိုလဲပဲကျွန်တော်ဆိုရှယ်မီဒီယာမှာကျွန်တော်ကြည့်နေတဲ့ဟာတွေကိုပဲအရင်မြင်အောင်ကျွန်တော်ကလှုပ်ထားတာလေတေချာတဲ့ခိုင်မာတဲ့သတင်းခဏတွေကသတင်းတွေလောက်ပဲကျွန်တော်ကြည့်နေအောင်လှုပ်ထားတာဆိုတော့သတင်းလူသတင်းမှားတွေကကျွန်တော် Facebook မှာဆိုကျွန်တော်လည်းမမြင်ရဘူးဆိုတော့အဲ့ဒီလူမျိုးကာကွယ်ထားတယ်ဆိုရင်တော့ဒါသတင်းလူသတင်းမှားကကိုစီကိုရောက်မလာဘူးပေါ့နော်နောက်တစ်ခုကဘုရားကိုစီသူပြောတဲ့အထက်မှာလည်းပါတယ်အခုကသတင်းသူသတင်းမားကိုဖြန့်ယူနေမဟုတ်ဘူးအဲ့ဒီဟာကိုလူတွေပိုရောက်အောင်ဝေပါတုံးလာတယ်ဆိုတော့ဒါကတော့ပို့ပြီးတော့အန်ဒီရဲ့ကြီးလာတဲ့သဘောရှိတာပေါ့ကိုမြင့်ကျော
်ဟုတ်ပါတယ်အဲ့ဒီဟာကဒီလိုနိုင်ငံကြီးရဲ့အချက်မတန်ရင် clip based လို့ဟာမျိုးတွေမှာလည်း အဲ့ဒီဟာမျိုးကိုထောင်တဲ့သူတွေငွေရငွေကြီးအတွက်ရည်ရွယ်ပြီးလုပ်တဲ့ဟာတွေသူတို့တွေကကိုယ်ရည်ချက်ကိုပို့ပြီးတော့ဆိုရှယ်မီဒီယာရဲ့သဘောတဘာဝတွေကျွမ်းကျင်တယ်ဆိုရှယ်မီဒီယာရဲ့အလုပ်လုပ်ပုံတွေကိုယ်ရည်ချက်ပို့ပြီးကျွမ်းကျင်တယ်ဘာလို့ဆိုတော့ဒါသူတို့ရဲ့ဝင်ငွေရရရကြောင်းဟိုဘဝဖြစ်နေတာဟုတ်ဆိုတော့ကျွန်တော်သူတို့တွေကဟိုစသော့ပြောတဲ့သတင်းခိုးပြီးတော့လူတွေ sexy ဖြစ်အောင်ခေါင်းစဉ်တွေလူတွေကိုတခါလေကြီးလိုက်တယ်လည်းမနှိပ်ပဲမနေရအောင်ခေါင်းစဉ်တွေပြောင်းပြီးတော့ကိုရာရဲ့သတင်းတွေတခါလေမှလွဲမှားတဲ့ဓာတ်ပုံတွေနဲ့တွေ့ပြီးတော့အဲ့လိုမျိုးလုပ်တဲ့လူတွေကသူ post ခုတည်းသူတင်တာမဟုတ်ဘူးသူတင်ပြီးအဲ့လိုမျိုး group တွေ group တွေထဲမှာ live ဖြန့်တာ။သူတို့ကအဲ့ဒီတဘာဝတွေသူတို့ကြွမ်းကျင်နေတယ်။အဲ့ဒီနည်းနဲ့သူတို့ကဒီ social media platform ကိုလူတွေအများကြီးတုံးရင်အဲ့ social media platform ကလည်းသူတို့ကိုပတ်စံပေးတာရှိတယ်။နောက်က YouTube လိုဟာမျိုးနဲ့ပြန်ချိတ်ဆက်တခါ YouTube မှာဟိုကြည့်တဲ့လူများရင် viewer များရင် subscribe များရင်တခါ YouTube ကပတ်စံဝင်ဝင်နေလည်းရှိတယ်။အဲ့ဒါကတော့ဟိုငွေကြေးရွေချက်နဲ့လောက်ခဲ့ကြတာလေသူတို့ကဒီတဘာဝတွေသူတို့ကသိတယ်အခုလည်းဒီနိုင်ငံကြီးရွေချက်မှာလည်းအဲ့ဒီတဘာဝတွေကအဲ့လိုလူတွေကိုခိုင်းနေဆိုရင်သူတို့ငွေကြေးအကျွမ်းကျင်နေပြီဒါပဲလို့ကျွန်တော်ထင်တယ်လေ
ဟုတ်ကဲ့ဆိုတော့ကိုစီတူဒီငွေကြေးကိစ္စတွေမဟုတ်ဘဲနဲ့အခုကမှကတော့ဒီနိုင်ငံကြီးရွေချက်ပါပါတဲ့သဘောတွေတွေ့နေရတာပေါ့နိုင်ငံကြီးကဟလာတစ်ဖက်ကိုထိုးနှက်ဖို့ဟလာနိုင်ငံကြီးကအသာစီးရဖို့ဆိုပြီးတော့နိုင်ငံရေးနောက်ခံရှိတဲ့လူတွေကပံ့ပိုးထားတဲ့မီဒီယာတွေလည်းရှိတယ်ဆိုပြီးတော့သတင်းတွေကထွက်ထားတဲ့အခါကျတော့ငွေကြေးရွေချက်တစ်ခုတည်းဟုတ်တယ်လို့ကျွန်တော်တို့ပြောလို့မရတော့ဘူးပေါ့
။ကြက်သေးကြတာပေါ့။အခုတဦးစောသေးပြောတဲ့စီမှာဆိုရင်အဲ့ဒါပွန့်ပွန့်လင်းလင်းပဲလေ။အဲ့ဒါငွေကြေးအတွက်မဟုတ်ဘူး။သူကအဖွဲ့အစည်းကြီးတစ်ခုလို့လည်းသူကအဲ့ဒါကြီးပြောသွားတယ်။ပြောသွားပြီးတော့မှနောက်သူပြောတဲ့ဥစ္စာကိုဆက်ဆက်ရင်ရွေးကောက်ပွဲနီးလာတော့ဆိုတဲ့စကားလုံးလည်းပါတယ်။ဆိုတဲ့အခါကျတော့အဲဒါကနိုင်ငံရေးရွေချက်ပဲ။နောက်နိုင်ငံရေးရွေချက်ဆိုတဲ့ဥစ္စာကလည်းနှမျိုးရှိတာပေါ့တမျိုးကတော့ကိုယ်အဖွဲ့စည်းကိုယ်ဘက်ကပုံရိပ်ကိုကောင်းအောင်လုပ်တာတမျိုးရှိမယ်နောက်တမျိုးကတော့အခြားတစ်ဖက်ကိုပေါ့အခြားပြိုင်ဘက်ဖြစ်နိုင်တယ်သူတို့ကဆန့်ကျင်တဲ့ဒါအဖွဲ့စည်းတွေပါတယ်ဖြစ်နိုင်တယ်အဲ့ဒါတွေကိုဟိုပုံရိပ်ကျဆင်းအောင်မမှန်မကန်လုပ်တာတွေပါတယ်အဲ့ဒီလိုမျိုးတွေဟိုဆောင်ရွက်မယ်လို့အဲ့လိုပဲထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီသတင်းတူသတင်းမှဖြတ်မယ်ရွေချက်ငွေကြေးအရာပဲဖြစ်ဖြစ်နိုင်ငံရေးပျော်ကားနေပဲဖြစ်ဖြစ်နိုင်ငံရေးအရာထိုးနှက်ဖို့အသာစီးရဖို့ပဲဖြစ်ဖြစ်လုပ်တာတွေကတော့အရင်ကလည်းရှိတာပဲအခုလည်းရှိမှာပဲနောက်လည်းရှိလာမှာပဲဆိုတော့ဒါတွေကကျွန်တော်တို့ကဟလာနားလေလူတွေတက်ကြွနေလူတွေစသည်အားဖြင့်ခါခွင်ရမယ်တားဆီးရမယ်တိုက်ချဲ့ရမယ်ဆိုတော့ဒီနေရာမှာကျွန်တော်တွေးနေတာဘာလဲဆိုတော့ပထမဦးဆုံးအရေးကြီးတာကဒီဆိုရှယ်မီဒီယာကိုသုံးစွဲသူတွေရဲ့အခန်းကဏ္ဍကအဓိကပုံပြီးအရေးကြီးတယ်လို့ကျွန်တော်တို့ရောက်နေတယ်ကျွန်တော်အဲ့လိုယူဆတယ်ဆိုတော့ကသုံးတဲ့လူကဒါကိုသတင်းတုသတင်းမှလောက်ကျန်ဖန်တီးထားတဲ့သတင်းဟုတ်မဟုတ်ဆိုတာဆန်းစစ်ပြီးတော့မှကြည့်မယ်ရှုမယ်ထက်ဝေမယ်ဆိုရင်ဒီနေရာမှာရင်ရက်သွားနိုင်တာပေါ့ကိုမြင့်ကျော်ဘယ်လိုသဘောရလဲ
။ဟုတ်မှန်ပါတယ်။ဘာလို့လဲဆိုတော့သတင်းလူသတင်းမှဟောလာမူတန်းတဝက်နဲ့ဟောလောက်ကျန်ဖန်တီးတဲ့သတင်းပဲဖြစ်ဖြစ်တရားရအောင်လောက်ကျန်ဖန်တီးတဲ့သတင်းပဲဖြစ်အဲ့ဒါတွေကိုဟိုကာကွယ်ဖို့အဲ့ဒါတွေကိုတံပြန်ဖို့ဆိုရင်ညမှာနည်းလမ်းနှစ်ခုရှိတော့တစ်ခုကတော့ပညာပေးတာပေါ့နော်ဒီသုံးစွဲသူတွေအသိပညာမြင့်နေတဲ့အချိန်မှာအသိပညာဆိုတာဒီဟာနဲ့ပတ်သက်လို့ဘုဒ္ဓမြင့်နေတဲ့အသိပညာနားလည်မှုမြင့်နေတဲ့အချိန်မှာဒီဟာလေးကထိရမှာမဟုတ်တော့ဘူးပေါ့နော်ဆိုတော့အဲ့ဒါနည်းလမ်းတစ်ခုအဲ့ဒါကတော့ရေရှည်နေနဲ့လှုပ်ဆောင်တဲ့နည်းလမ်းပေါ့နော်နောက်နည်းလမ်းတစ်ခုကတော့ရေတိုးနည်းလမ်းပေါ့နောက်တစ်ခုရေတိုးနည်းလမ်းကတော့အဲ့လို site တွေကိုရှားဖွေပေါ်ထုတ်ပြီးပိတ်တာတို့တချို့တော့သိုးွားတဲ့ဟာလေးလူတိုင်းဝိုင်းကိုအန်ရဖြစ်စီနိုင်တဲ့ဟောလာဟိုတည်ငြိမ်မှုကိုတောင်ထိခိုက်စေနိုင်တဲ့ဟာမျိုးအကျန်းဖက်ဖို့လို့စပြည့်အဲ့လိုလှုပ်ဆော်တဲ့ဟာတွေတော့ဥရီနဲ့ဟိုအေးအေးယူတာပေါ်ထုတ်ပြီးဥရီနဲ့အေးအေးယူတာပေါ့နော်အဲ့လိုနီလန်းနှမျိုးနဲ့ရှိတယ်ရေရှည်မှာဆိုရင်တော့ဒီအသိပညာပေးတဲ့ဟာနဲ့လူတွေရဲ့ရေချင်မြင့်လာတဲ့နီလန်းမျိုးနဲ့ဒါရေရှည်နေနဲ့တော့အဲ့ဒီနီလန်းအချက်မှတ်ထားဖို့လိုတော့နော်
ဆိုတော့နီလန်းပေါင်းစုံတော့လိုရမှာပဲဒါတွေကိုတိုက်ချက်ဖို့အတွက်သူကပျောက်သွားစရာတော့အကြောင်းမရှိဘူးဘာလို့လဲဆိုတော့ဒီလုံးချင်တဲ့လူကတော့အပေါ့ချပြီးတော့လုံမှာပဲကျွန်တော်တို့မြန်မာနိုင်ငံကဟလာမက်ဒီတရီးယားမှာဒီအင်တာနက်ဆိုတာပွင့်လာတဲ့ဆိုရှယ်မီဒီယာတွေသုံးလာတဲ့မြန်မာလူလူကြားထဲမှာကျွန်တော်တို့ပြောကြရင်တော့ဒီ digital literacy ပေါ့ဒီ online အသုံးပြုမှုနဲ့ပတ်သက်တဲ့အသိတုတာကလုံလုံလောက်လောက်မရှိဘူးဒါမြန်မာနိုင်ငံလိုမက်ဒီတရီးယားမှာစားတဲ့နိုင်ငံမျိုးတော့မဟုတ်ဘူးအမေရိကန်လိုတကယ်တိုးတက်ပါတဲ့ဒါတောက်ဆောက်သုံးလာတဲ့နှစ်ပေါင်းများစွာရှိနေပါတယ်ဆိုတဲ့နိုင်ငံမျိုးမှာတော့မှပြောရရင်တော့ဒီonline အသုံးပြုမှုနဲ့ပတ်သက်တဲ့အတိတုဒ္ဒမရှိတဲ့လူကြီးအများကြီးရှိနေသေးတာတခြားကျွန်တော်တို့အင်ဂျင်နီယာနိုင်ငံဒီမှာလည်းတော့ရှိတယ်ဆိုတော့ဒီဟာက NDA ကတော့တိတ်ကိုကြီးတဲ့ကိစ္စဆိုတော့ကိုယ်စီတွေလူတွေကိုအသိပညာပေးဖို့အတွက်ခုနကိုမြင့်တော်ပြောတဲ့အထက်မှာပါတယ်လို့ပဲအကောင်းဆုံးဘယ်လိုလုပ်ကြရင်ကောင်းမလဲ
အဲ့ဒီဥစ္စာကတော့ဟိုရေရှည်မှာကျွန်တော်တို့ကတော့ဟိုတော့ဆိုစဉ်းစားတာပေါ့နော်လူတွေရဲ့ဒီပညာရေးရည်ချင်တွေယဉ်ကျေးမှုရည်ချင်တွေမြင့်နေတယ်ဆိုရင်အဲဒီဥစ္စာကိုဟိုပါလေအထိုက်လျောက်တားဆီးနိုင်မယ်ပါညာဒါပေမဲ့ တခုတော့ခက်တာကကိုလာတော့ကိုကျော်သိန်းပြောတဲ့နေရာမှာပါတယ်လေဖွံ့ဖြိုးပြီးနိုင်ငံတွေဖြစ်စဉ်ပြည်နိုင်ငံမှာဒီဖြစ်ပြီအဲ့ဒါကဘာဒီကျွန်တော်တို့တွေ့ရလဲဆိုတော့ဥပမာကျွန်တော်ဘာတွေသတိထားမိတယ်လဲဆိုတော့ဥပမာကျွန်တော်ရဲ့ဆောင်းပါးတစ်ခုတင်လိုက်တာပေါ့ post အခုတင်လိုက်တယ်တင်လိုက်တဲ့ခါကျတော့ကျွန်တော်အဲ့ဒီမှာသတိပြုမိတာတစ်ခုကကျွန်တော်ဆောင်းပါးကိုဖတ်မယ်ဆိုရင်သဘောတစ်ခုက6မိနစ်လောက်ကြာမယ်9မိနစ်လောက်ကြာမယ်ပေါ့နော်တခါကျရင်ကျွန်တော်စောင့်ကြည့်နေခဲ့ဘူးတယ်ဟိုအရင်တော့ပေါ့အဲ့ဒါစက္ကန့်ပိုင်းလောက်အတွင်းမှာပဲအဲ့မှာဘာကြီးလာလဲဆိုတော့ဥပမာကြိုက်တယ်ဆိုရင်ချက်ချင်းကိုလိုက်ပေးလိုက်တာမျိုးတော့ကြိုက်ဘူးဆိုချက်ချင်းကိုစာအုပ်လဲကျွန်တော်ထင်တယ်အဲ့ဒီအချိန်လောက်ဆိုဘယ်လိုမှဖတ်ရအောင်မှာမဟုတ်ဘူးချက်ချင်းပဲအဲ့ဒါဆဲလိုက်တာမျိုးပါမျိုးအဲ့လိုတွေကနေရာအနှံ့ပြားတွေမှာဟိုတွေ့ရတယ်တွေ့ရတဲ့ခါကျတော့ဟိုဒါတွေကခုနကတော့လို့စဉ်းစားဆင်ခြင်ပြီးတော့မှတုံ့ပြန်တာမျိုးတွေထက်ကိုအများသောအဖြစ်ကတော့အာဒါဆိုရင်တော့ဆဲလိုက်မှာပဲဒီလိုမျိုးစာကြောင်းလေးတစ်ခုမြင်ရင်တော့ထောက်ခံလိုက်မှာပဲအာဒီလိုလှုပ်လိုက်မှာပဲဆိုတဲ့ဟာကြီးကပို့ပြီးတော့လွှမ်းမိုးနေတယ်လွှမ်းမိုးနေတဲ့ခါကျတော့ဟိုဒါကြီးဟိုမဖြစ်အောင်ဒါလှုပ်ဖို့ဆိုရင်တော့ခုနကတော့ပြောသလိုဟိုလူတွေကိုအသိဉာဏ်ရှိအောင်လှုပ်ပေးတာကတော့တပိုင်းပေါ့နော်ဒါပေမဲ့ဥပဒေအရတော့လိုအပ်တဲ့နေရာတွေမှာအကုန်လုံးလုပ်ပြဖို့လိုတယ်အခုဆိုရင်ဒါရွေးကောက်ပွဲတွေပါဆိုရင်တော့တစ်ဖက်ကရွေးကောက်ပွဲကော်မရှင်တို့ပါလို့ဒါနဲ့သက်ဆိုင်တဲ့လူတွေကနေပြီးတော့မှဟိုကြက်မှတ်တာတွေပါဒါတွေလုပ်ပြီးရင်တော့ရမယ်လို့ထင်ပါတယ်နေပဲဘောက်ဆိုတာလုပ်ရမှာနောက် cyber crime လိုမျိုးဟာတွေကိုဆိုရင်လည်းဒါသေချာဥပဒေရေးဆွဲပြီးတော့ဒါတားဆီးကာကွယ်မှတ်တာရမှာလေ
ဟုတ်ကဲ့ဆိုတော့ကိုမင်းကျော်ကြီးကျွန်တော်သတိထားမိတာရှိပါတယ်ဒီဥမာ social media ပေါ်မှာတဲ့တူတဲ့မှားလားလောက်ကြံတဲ့လားဖန်တီးတဲ့လားဟာလားငကိုတဲ့အမှန်ကိုမှပြန်ပြီးတော့ဟာလားပြုတ်ပြင်းပြီးတော့လှုပ်ထားတဲ့လားဆိုတော့ဆန်းစစ်ပုတ်တဲ့နီလန်းတွေရှိတယ်အဲဒီနီလန်းတွေကိုကျွန်တော်တို့ကုလသမဂ္ဂအဖွဲ့အစည်းတွေကလည်းဖြတ်ထားတာရှိတယ်တဲ့မီဒီယာလွတ်လပ်ခွင့်ဆိုင်ရာလွတ်လပ်အဖွဲ့အစည်းတွေကလည်းဖြတ်ထားတာရှိတယ်လူတွေအနေနဲ့ကိုယ်တိုင်တဲ့တူလားတဲ့မှားလားလောက်ကြံတဲ့လားတဲ့အမှန်လားဆိုတော့ဆန်းစစ်တဲ့နီလန်းတွေဥပမာအလွယ်ဆုံးဆိုရင်ရုပ်တရက်ပြောရမယ်ဆိုရင်ကျွန်တော်တို့ဒီတဲ့ကဘယ်ကလာတယ်သူ့ရဲ့ source ကိုစာကြည့်တာမျိုးပေါ့နော်ဆိုတော့ဒါမျိုးတွေကိုဒီလိုဆန်းစစ်တဲ့နီလန်းတွေကိုသတင်းမီဒီယာတွေတော့လည်းကောင်းအဖွဲ့အစည်းတွေတော့လည်းကောင်းပို့ပြီးတော့ကြဲကြဲတန့်တန့်လှုပ်ကြရင်မကောင်းဘူးလားကိုမျိုးကျော
်ဟုတ်ကောင်းပါတယ်အခုတော့ဒီမြန်မာနိုင်ငံသတင်းမီဒီယာတန့်ကြီးကလည်းဒီချို့အဲ့ဒီဟာမျိုးတွေကိုသူတို့ရဲ့ဆက်ရှင်ပေါ့နော်ဒီဂျာကွန်နဲ့ပြောရတဲ့ fact checking လို့ပြောတာပေါ့နော်အချက်လက်စစ်ဆေးတဲ့အဲ့လိုမျိုးဟိုကန္တာလိုမျိုးအဲ့လိုမျိုးတရားတောင်းပြီးတဲ့လူမျိုးနဲ့ fact checking လုပ်ရင်တကယ်တော့ဟိုသတင်းမီဒီယာ journalism ရဲ့အမြင့်တာရ verification လို့ပြောတယ်အတူတူစစ်ဆေးရဲဆိုတာဟာလဲတနည်းအားဖြင့်ပြောရင် fact checking ပဲပေါ့နော်ဟိုသို့တော့အခုသတင်းသမားကိုယ်တိုင်လည်းဟို fact checking လုပ်ဖို့လိုသလိုဟိုတူးချင်းဟိုဒီမီဒီယာကိုတုံးဆွဲတဲ့သူကိုယ်တိုင်မီဒီယာကိုဖတ်နေတဲ့သူတွေကြည့်နေတဲ့သူတွေကိုယ်တိုင်လည်း fact checking လုပ်လို့ရတဲ့နည်းလမ်းတွေမျိုးကိုပြင်ညာပေးကြတာပေါ့နော်ဆိုတော့တူးချင်းလည်းစိတ်ဝင်စားရင်အဲ့အမျိုးတွေ fact checking လို့မျိုးလုပ်လို့ရတယ်အော်နောက်တော့သတင်းမီဒီယာတိုက်တွေကလည်း expert checking လိုမျိုးသတင်းတောက်လိုမျိုးအဲ့လိုမျိုးတာဝန်တရားတာဝန်ပေးရတဲ့လူမျိုးနဲ့ဒီသတင်းမီဒီယာမှာ social media မှာတက်နေတဲ့အဲ့လိုသတင်းမျိုးတွေကိုစောင့်ကြည့်ပြီးတော့ fact checking လုပ်တဲ့ဟာမျိုးကလည်းတကယ်တော့ဒီနေ့လိုကာလမျိုးမှာဟိုလိုအပ်နေပြီပေါ့နော်ဘယ်မီဒီယာမှဆိုအဲ့ဒီလိုကဏ္ဍမျိုးတော့ဟိုကိုယ့်ရဲ့သတင်းတိုက်မှာဟိုထည့်သွင်းထားပြီးတော့စောင့်ကြည့်တာလှုပ်ဆောင်တာမျိုးပြည်သက်ကိုသိပြတာမျိုးလုပ်တင်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကိုစီသူဒီနေရာမှာကျွန်တော်နောက်ခုတွေးမိတာကဥပမာသတင်းမှာထက်နေပေါ့ဗျာဒီကလေးရက်ကဥစောထီလို့ပြောသလိုမျိုးဒီဟိုယာရူအတိတ်ခတ်ထားတဲ့ကိစ္စတော့နောက်တစ်ခါကျွန်တော်တို့ဒီနေပြည်တော်မှာအစိုးရထိတန်းတာဝန်ရှိတဲ့လူတွေကိုမြေခွက်တူမြေခွက်ပေးတဲ့ကိစ္စတော့ဒီနေရာဒီမှာအချက်လက်အမှန်တွေနဲ့အမှားတွေနဲ့ဟာလာရောထွေးပြီးတော့သတင်းတွေထန့်ကြတယ်တင်ကြတယ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးရောက်လာပြီဆိုရင်တာဝန်ရှိတဲ့လူတွေဘက်ကချက်ချင်းသတင်းမှန်ထုတ်ပြန်ပေးဖို့ကရောဘယ်လောက်ထိအရေးကြီးတယ်ကိုစီသူ
အဲ့ဒါကတော့အရေးကြီးဆုံးပဲလေတကယ်တကယ်ကြတော့အဲခုနကတော့အဖြစ်အပျက်ကိုပြန်ကြည့်ရင်ဥမာမြေခွက်ကိစ္စကိုကြည့်ရဆိုရင်သတင်းတွေကထွက်လာတယ်ထွက်လာတဲ့အခါကျတော့ကျွန်တော်တို့ဆိုရင်ဟိုတွေ့တယ်တွေ့ပေမဲ့ဒါအတီမပြုတ်နိုင်ဘူးဆိုတာသိတော့ကျွန်တော်ဆိုရင်လည်းမယုံဘူးပေါ့နော်ဒီတိုင်းပဲထားတယ်ထားပြီးတော့မှနောက်သတင်းစာရှင်းလင်းပွဲအဲ့ဒီကာလမှာဆိုတရက်ချားလောက်ရှိနေတယ်ဝန်ကြီးဌာနပေါင်းစုံကလုပ်တယ်တချို့ရက်တွေမှာဆို3ခု6ရက်ဆို1ခုပေါ့နော်အဲ့ဒီမှာသတင်းတောက်တွေတာဝန်ကြီးပါတယ်နေပြီးတော့မှသူတို့အကုန်လုံးမေးကြတယ်သက်ဆိုင်မဲ့ထင်တဲ့အဲ့ဒီဌာနတွေအကုန်မေးတယ်ဒါပေမဲ့မေးသမျှဌာနတွေအကုန်လုံးကဒီရမဖြစ်ဘူးချို့ဆိုရင်အဲ့ဒါမရှိဘူးလို့လို့တော့မှသူတို့ညင်းတာတွေရှိတယ်အဲ့ဒါအဲနောက်ဆုံးကြတော့မှမဖြစ်နိုင်တော့မှဥစော်ထီကထွက်ပြီးတော့မှတိတိကျကျနဲ့သူကပြောတယ်ပြောတဲ့ခါကျတော့လေသူကဟိုတရင်မှဖြန့်တဲ့လူတွေကိုအပြစ်ပုံချပြီးတော့ပြောတယ်ဒါချက်ကားပြီးတော့ပြောတာပေါ့တကယ်အဖြစ်မှန်တော့ဟုတ်ပါတယ်ဆိုတော့တကယ်အဖြစ်ပြဿနာအရင်းကကဟိုချက်ကားတာပြဿနာအရင်းကမဟုတ်ဘ
ူးဟုတ်တယ
်ဒီမှာထွက်လာတရင်ထွက်လာပြီးဆိုကြတဲ့ကမြန်မြန်ဆန်ဆန်နဲ့ဒါတရင်ကိုထုတ်ပြန်ပေးလိုက်ရင်သို့မဟုတ်မလုခင်ကြတဲ့ကဒီဥစ္စာကိုလျှို့ဝှက်ဖုံးကွယ်ထားတာမလုပဲနဲ့ယူယူရှင်းရှင်းနဲ့ပေါ့နော်ပွင့်လဲမြင်သာနဲ့လှုပ်ထားရဆိုဒီပြဿနာပေါ်လာစရာမရှိဘူးအဲ့တော့အစိုးရဘက်ပိုင်းကတော့မြန်မြန်ဆန်ဆန်တရင်တွေထုတ်ပြန်တဲ့ဟာအပေါ်မှာပဲမူတည်မယ်လို့ကျွန်တော်ထင်ပါတယ်
ဆိုတော့ကိုမြင့်ကျော်တို့ဒီသတင်းမီဒီယာကောင်စီအနေနဲ့ရောကျွန်တော်ကဒီနေရာမှာခုနဟလာအစောပိုင်းလည်းပြောသွားတဲ့အချိန်မှာပါတယ်ကျွန်တော်တို့သတင်းဟို social media ကိုပဲဖြစ်ဖြစ်သတင်းကိုပဲဖြစ်ဖြစ်တကယ်အသုံးပြုသူပေါ့နော်တကယ်တကယ်ကြီးတဲ့လူရှိတဲ့လူဖတ်တဲ့လူပရိသတ်ကနေပြီးတော့ကိုကိုယ်တိုင်ဆန်းစစ်ဖို့ကပထမဦးဆုံးတစ်ချက်ဒါပေမဲ့ဒီနေရာမှာဟလာဥပဒေနဲ့ထိန်းချုပ်ပေးတာလည်းပဲရှိရမယ်တခါအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍလည်းပဲရှိရမယ်အားလုံးဘောင်းစုံပါဖို့လိုတယ်ဆိုတော့ဟုတ်လားသတင်းမီဒီယာကောင်စီတို့အဖွဲ့အစည်းမျိုးတွေနေနဲ့ရောကိုမျိုးတော့ဒါမျိုးတွေနဲ့ပတ်သက်လို့ဘာလို့လို့ဖို့စဉ်းစားထားတာမျိုးတွေရောရှိလဲ
။အင်းကျွန်တော်တို့ဒီဟာကိုသတိပြုမိတာဟို2018အစပိုင်းကတည်းကပေါ့နော်။ဒီ social media platform ပေါ်မှာအဲ့လိုသတင်းမှားတွေပါတွေကိုစောင့်ကြည့်မယ်ပြီးတော့ထုတ်ပြန်မယ်ဆိုတဲ့ဟာမျိုးပြီးခဲ့တဲ့ကောင်စီရဲ့တက်တမ်းမှာတွေကဟိုစိတ်ကူးပြီးတော့ဟိုပြင်ဆင်ဆွေးနွေးခဲ့ကြတယ်။သို့တော့အဲ့ဒီမှာကောင်စီတက်တမ်းကုန်ကနေရဲ့နောက်ကအဲ့ဒီကောင်စီနောက်ကောင်စီပြန်ရွေးကောက်တံနဲ့ပါနဲ့အကောင့်တွေမဖော်ပြဘူးပေါ့နော်အခုဒီပဲကောင်စီတက်တံမှာ2019မှာအစပိုင်းကလေးကအဲ့ဒါတွေကိုထုတ်ပြန်မှုပေါ့နော်ကောင်စီကတကယ်တမ်းကျတော့ law enforcement ဖွဲ့စည်းတော့မဟုတ်ဘူးကောင်စီရဲ့တဘာဝဟို asset regulatory ဆိုတော့ကို media လောကကိုကိုယ့်အကူထိန်းချောင်းကြမ်းမှတ်ထိန်းချောင်းဖို့ဆိုတဲ့သဘောဆိုတော့ကျွန်တော်တို့ကတော့လူအများသိအောင်ထုတ်ပြန်ပြီးတော့ဒီဟာ blacklist ထဲတယ်ဒီလိုမျိုးသတင်းမှားတွေသတင်းတုတွေသတင်းခိုးတဲ့ site တွေကို blacklist ထဲမှာအများသိအောင်ထုတ်ပြန်ပေးတယ်အဲ့ဒါကတော့ကျွန်တော်တို့လုပ်ပိုင်ခွင့်ရှိတဲ့အတိုင်းသားပေါ့နော
်ဟုတ်ကဲ့
ဆိုတော့အဲ့ဒါပြီးခဲ့တဲ့နှစ်အစပိုင်းကတည်းကစပြီးတော့လုပ်ခဲ့တယ်အဲ့ဒီမှာ Facebook page ရော website ရောပေါ့နော်အဲ့ဒီမှာလေခိုးယူပြီးတော့ပြန်သူတို့ရဲ့စီးပွားရေးအတွက်ပြန်ဖြန့်နေတဲ့ဟာရောနောက်ပါသတင်းမှားတွေနဲ့လူလူကိုအဲ့လိုမျိုးရွေချက်တစ်ခုနဲ့လှည့်ပြပြီးလုပ်နေတဲ့သူတွေရောအဲ့ဒီ site တွေကိုကျွန်တော်တို့ကအခုထိဆိုရင်3ချိန်လောက်ထုတ်ပြန်ပြီပေါ့နော်ထရင်တရားကျော်ထုတ်ပြန်ပြီအဲ့ဒီဟာကဖြစ်နေတဲ့ပြဿနာနဲ့ဆိုင်တော့ဟိုတကယ်ချုပ်ငိမ့်သွားလောက်အောင်တော့ကျွန်တော်လည်းမတက်နိုင်သို့တော့ဒီဟာကလောရမယ့်ဟိုလှုပ်ဆောင်မှုတစ်ခုကိုစာလုပ်တာရယ်နောက်တစ်ခုအတိုင်းတာတစ်ခုဒီလူလူကနိုးကြားမှုအတိနဲ့သတိရှိသွားတယ်ဆိုရင်တော့သူတို့သတိပြုမြင်သတင်းဌာနလို့သတင်းထူသတင်းဦးလို့ဗာသတင်းစုံညာသတင်းစုံလို့နာမည်ခန္ဓာနိုင်အဲ့ဒါတွေကသတင်းဌာနမဟုတ်ဘူးဆိုတဲ့ဟာမျိုးသူတို့သိသွားရင်တော့ဒီဟာအတိုင်းတာတစ်ခုဒီသိအောင်မှုရှိတယ်လို့ကျွန်တော်တို့ပြောမှာပေါ့နော်တကယ်တမ်းအဲ့ဒီ site တွေကို page ပို့လို့အဲ့ဒီ site တွေကိုပေါ်ထုတ်ဖို့ကြာတော့ကျွန်တော်တို့မှလည်းဤပညာမရှိတာကတော့ဟိုအစိုးရအနေနဲ့လုတ်တင်လုတ်ထိုက်တဲ့အတိုင်းတာထိပေါ့နော်အလွန်ကျွံမဆိုင်ပဲနဲ့ဟိုရောကြိတ်တာမျိုးလည်းမလုတ်တင်လို့ကျွန်တော်ထင်တယ်သတင်းဌာန website တွေပါပိတ်လိုက်တာမျိုးဆက်သွယ်ညံ့ညံ့မှုအဲ့ဒါမျိုးတွေကရောကြိတ်တဲ့သဘောတွေဖြစ်နေတ
ာတကယ်တမ်းကျတော့
စောစောဟာမျိုးတွေလုတ်တင်တယ်လို့ကျွန်တော်ထင်ပါတယ
်ဒါကတော့အစိုးရပိုင်းလည်းတပိုင်းကလည်းပဲတကယ်ကိုဟဲ့လားဟိုတကယ်အတူလုတ်နေတယ်တကယ်ဖန်တီးနေတယ်လုတ်ကြံနေတဲ့ဟာတွေကိုပိတ်တာကတပိုင်းအဲ့ဒီမှာရောပြီးတော့မှဟလာတကယ်အစ်စ်မှန်သတင်းဌာနတွေကိုပိတ်ချင်လို့ရောပြီးတော့ပိတ်တာမျိုးကလည်းမဖြစ်ဖို့လို့တော့ဒီဥစ္စာကပြောရရင်တော့အတော်တစ်ဖက်ရှိတဲ့ဓာတ်လို့တော့ပြောရမလားမပြောနိုင်ပါဘူးကိုစစ်သူနောက်တစ်ခုကကျွန်တော်အံ့ဩတာတစ်ခုကဒီလုံးချန်ထားတဲ့သတင်းတွေကိုတင်တဲ့စီကနေပြီးတော့သတင်းမီဒီယာအစ်စ်တွေကိုယ်တိုင်ကယူပြီးတော့သတင်းတွေပြန်ရေးတယ်ဆိုပြီးတော့လုပ်တယ်ဆိုတော့ဒါသတင်းမီဒီယာတွေကိုယ်တိုင်ကကိုကဒီနေရာမှာအားနည်းချက်ရှိနေပြီကိုစစ်သူဒီနေရာအဒီပေါ်မှာကိုစစ်သူဘယ်လိုပြောရမလဲ
အဲအဲ့ဒီဥစ္စာကဟိုခုနကတော့ကျွန်တော်ပြောချင်တဲ့ဟာပဲပါလဲဆိုတော့ကျွန်တော်တို့ဆိုရင်လည်းအဲ့ဒါပြောနေတာဟိုကြာပြီပေါ့နော်မြန်မာနိုင်ငံအနေနဲ့ကြည့်လိုက်ရင်2012မှာကျွန်တော်တို့ဒီမှာစင်ဆာလွတ်သွားတယ်ဆိုတော့ဟိုသတင်းမီဒီယာရဲ့သက်တမ်းဆိုရင်လည်းပုံနှိပ်ပါဝင်အကုန်လုံးကဟို၈နှစ်လောက်ပဲရှိတယ်ဆိုတော့၈နှစ်လောက်ပဲရှိတဲ့ခါကျတော့သတင်းတောက်တွေရောဗာတွေရောအကုန်လုံးဒီမီဒီယာဖွံ့ဖြိုးတိုးတက်မှုကအတော်လေးကိုနှိပ်ကြတယ်နှိပ်ကြတဲ့ခါကျတော့အထူးသဖြင့်ဟိုအများကြီးတော့ကျွန်တော်ဟိုမပြောလို့ပါဘူးဤပညာဆိုင်ရာတွေဗာတွေနားလည်ဖို့လို့ပါအဲ့ဒါခဏထားပြီးတော့ဒီကအကြုံဖြစ်တဲ့သတင်းမီဒီယာကြင့်ဝတ်ပေါ့နော်အဲ့ဒီဥစ္စာတွေလိုက်နာဖို့အတွက်ကိုဟိုဘုနာတော်ကလို့ဟိုဗာလဲသင်ကြားပေးတာစီစော်နှုတ်စော်ပေးတာပြောမှမှားတယ်ဆိုရင်လဲကြင့်ဝတ်ချိုးဖောက်တာတွေသို့မဟုတ်ကြင့်ဝတ်ကျိုးပေါက်သွားတာတွေကိုဝေဖန်တာတွေလဲတော်တော်ကိုနေပါတယ်ဘယ်အဖွဲ့ကြီးရမှလဲမလုပ်ဘူးဘာဖြစ်လို့လဲဆိုတော့ဟိုတစ်ဖွဲ့ကိုဗာလဲမီဒီယာချင်းချင်းပြောတယ်ဆိုရင်အမုန်းပွားမယ်လို့အဲ့လိုထင်ရပြီးတော့မလုပ်ကြတာအဲ့တော့ဟိုပြီးခဲ့တဲ့အခုဒီနောက်ဆုံးဖြစ်သွားတဲ့အခောက်ဆိုရင်လည်းတတော်ကိုရုပ်ဆိုးတယ
်။အဲ့ဒီ
ဥစော်တီပြောရလောက်တဲ့စီလေ။ဘာလို့ဆိုတော့အဲ့ဒီမီဒီယာကြီးတစ်ခုကသတင်းမှားတာဆိုရင်ကျွန်တော်ကကြည့်လိုက်တယ်သတင်းကတိုးတူလေးပဲ
။
သူတို့တွေမှာရေးထားတာ၄ချက်လောက်ရှိတယ်။အဲ့မှာ၃ချက်လောက်ကမှားတယ
်
။ဒီမှားတာကလည်းဘလို့မှားလဲဆိုတော့ဘာမှဘသူမှမမေးဘဲနဲ့ကိုဘယ်ဟာမှကို confirm မလုပ်ဘဲနဲ့ကိုမှားတယ်။နောက်ပြီးတော့မှအချက်လက်ကိုပေါ့နော်အချက်လက်ကိုလည်းတခါ confirm ပြန်မလုပ်ဘဲနဲ့စာအုပ်ထဲမှာပြန်မကြည့်ဘဲနဲ့ပြန်မရှာဘဲနဲ့လည်းမှားတယ်အဲ့ဒီပြဿနာကပိုကြီးရဲ
့
ဒါကြောင့်ခုနကတော့လို့သတင်းအမှားတွေသတင်းအတုရောင်တွေဘာတွေလုတ်တယ်ဆိုတာကိုခဏထားဦးနိုင်ငံတကာမှာလူမျိုးဟုတ်ပြီကျွန်တော်တို့ကစစ်ဆေးတော့မယ်ဗဲမီဒီယာနဲ့ကျွန်တော်တို့ကစစ်ဆေးမယ်ဒီသတင်းတစ်ခုကိုအဲအဲ့တော့သတင်းမီဒီယာကြီးတွေကိုယ်တိုင်ကိုကတချို့မီဒီယာတွေဆိုရင်ပြောတာရှိတယ်ဥပမာအခုဒီနာမည်ကြီးပုံနှိပ်မီဒီယာတစ်ခုဆိုရင်လွန်ခဲ့တဲ့နှစ်တွေတုန်းကကျွန်တော်ကအဲ့ဒီကိစ္စတွေပြောတယ်သူကပြောတယ်ကျိုးကအရင်ကြီးပါဘူးတဲ့ပါညာအဲ့လောက်ထိကိုပေါ်ပေါ်တင်တင်ပြောတာတွေရှိတယ်ဆိုတော့ကျွန်တော်တို့ဒီမှာဒီလိုအဆင့်တန်းမရှိတဲ့အခြေအနေမျိုးဖြစ်နေတာကတော့အဲ့ဒါအများကြီးမြင့်တင်ပေးဖို့လိုတယ်အဲ့လိုမြင့်တင်ပေးဖို့ဆိုတာက
ဟိုတက်ဆိုင်တဲ့မီဒီယာအဖွဲ့အစည်းတွေရောအစိုးရမှာပါတာဝန်ရှိတယ်
ဟုတ်ကဲ့ဟုတ်ကဲ့
ဒါလို့လဲဆိုတော့အစိုးရကသူဒီလိုမျိုးဟိုအဆင့်တန်းမရှိတဲ့မီဒီယာတွေနဲ့သူဆက်သွားမယ်ဆိုရင်သူအတွက်လည်းမကောင်းဘူးတိုင်းပြည်အတွက်လည်းမကောင်းဘူးဒီဥစ္စာ
ပိုဆိုးလာဖို့ပဲရှိတယ်ဆိုတော့ကျွန်တော်တို့ဒီနေရာမှာနောက်ဆုံးအချုပ်အနေနဲ့ပေါ့နော်တာဝန်ရှိတဲ့လူတွေအပိုင်းအာဏာအရအရေးယူလှုပ်ဆောင်နေတဲ့လူတွေအပိုင်းကိုနောက်ဆုံးအချုပ်အနေနဲ့ကျွန်တော်အလေးထားပြီးတော့ပြောစီခြင်းတယ်ကိုမင်းကျော်ကြီးတာဝန်ရှိတဲ့လူတွေအပိုင်းနေရတာကခုနလိုဟလာတကယ်ကျူးလို့နဲ့ကိစ္စတွေကိုအရေးယူတာအပြင်ကိုမဆိုင်တဲ့ဟလာစစ်မှန်တဲ့ဟာတွေကိုပါအရေးယူရလို့မဖြစ်အောင်ကိုမင်းကျော်အဓိကဘယ်လိုအကြံပေးခြင်းလဲ
အဓိကတော့လွတ်လပ်တဲ့မီဒီယာရဲ့သဘောသဘာဝကိုအစိုးရနားလည်ဖို့လိုတယ်နိုင်ငံပိုင်မီဒီယာလိုမျိုးကိုမီဒီယာလိုယူဆနေရင်အစိုးရကသူကပရိုပဂန္ဒာမီဒီယာကိုပဲသူကသတင်းမီဒီယာလိုထင်နေရင်ဟိုမီဒီယာရဲ့သဘောသဘာဝနားမလည်ဘူး။ဒါကြောင့်လွတ်လပ်တဲ့မီဒီယာရဲ့သဘောသဘာဝအဲ့လိုနားလည်မှာလွတ်လပ်တဲ့မီဒီယာတွေရှင်းတန်းရေးကိုလည်းအစိုးရကထည့်သွင်းစဉ်းစားမယ်။အဲ့ဒီလွတ်လပ်တဲ့မီဒီယာတွေရဲ့အစဉ်တန်းမြင့်မှဟိုအရေးသွင်းမြင့်မှလာရေးကိုလည်းအစိုးရကသူဘာလုပ်ပြရမလဲဆိုတဲ့ဟာမျိုးလည်းဟိုထည့်သွင်းစဉ်းစားမယ်ပေါ့နော်။နောက်တစ်ချက်ကတော့လူထုကိုလည်းဟိုရေးချင်းမြင်လာဖို့တရင်နဲ့ပတ်သက်တဲ့ရေးချင်းမြင်လာဖို့ဆိုတော့လွတ်လပ်တဲ့မီဒီယာအားကောင်းဖို့လိုတယ်ပေါ့နော်နိုင်ငံပိုင်မီဒီယာရှိနေလူလူကလုံလောက်ပြီဆိုတော့ဟိုအာဏာရှင်ခေတ်ကအတွင်းမျိုးနဲ့တော့တရင်မီဒီယာဒီဖွံ့ဖြိုးလာဖို့တရင်မီဒီယာတွေဟိုအားကောင်းလာဖို့လူလူကသိဉာဏ်မြင့်မားလာဖို့ကမလွယ်သေးဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုစီသူကိုမြင့်တော်ပြောသွားတဲ့အချက်တည်းကိုစီသူအနေနဲ့တာဝန်ရှိတဲ့လူတွေအာဏာပိုင်တွေကိုဘယ်လိုအကြံပေးချင်ပါလဲ
အဓိကကတော့ဒီမြန်မာနိုင်ငံမှာသတင်းမီဒီယာဖွံ့ဖြိုးရေးကိုသူတို့ပြည်ပြည်ချာချာနားလည်ဖို့လိုပါတယ်။နားလည်ပြီးတော့မှသူတို့ပံ့ပိုးရမယ့်အပိုင်းတွေအဲ့ဒီလိုတွေအများကြီးရှိတယ်။ခုနကတော့လိုပဲဒီဝါရဖြတ်နေတဲ့ဟိုဟာတွေကိုပဲ तू ကသူ့ရဲ့အစိုးရဟာတွေကိုပဲ तू ကဒါဟုတ်တယ်လို့ထင်နေတယ်ဆိုရင်တော့ तू မှားပါပေါ့နော်။နောက်တစ်ဖက်ကလည်းဒီခုနကတော့လိုသတင်းမီဒီယာနဲ့ပတ်သက်တဲ့တာဝန်ရှိတဲ့အဖွဲ့အစည်းတွေဆိုရင်ဒီသတင်းမီဒီယာတွေကျင့်ဝတ်နဲ့ခုနကတော့လိုအရေးသွေးတွေမြင့်လာအောင်ပြီးတော့မှမှားတယ်ဆိုတာတွေလည်းထောက်ပြတဲ့အလေးထားတွေဖြစ်လာအောင်အဲ့ဒီဘက်ကလည်းလုပ်ပေးဖို့လိုမယ်လို့တော့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့ဦးမြင့်ကျော်ဦးစီသူအောင်မြင့်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကတွေ့ရတွင်မှုတဦးမြင့်ကျော်စာနယ်ဇင်းဆရာဦးစီသူအောင်မြင့်တို့ဆွေးနွေးသွားကြတာပါ COVID-19 ရေပေါ်အခြေအနေကြောင့် VOE စီစဉ်မှုကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်ကာညတရက်၄နိုင်စီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာပါ VOE စီစဉ်မှုကိုအားပေးနားဆင်ကြည့်ရှုကြရတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကျော်ကျော်ပေးပါခင်ဗျာ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်အခုဆက်လက်ပြီးတော့သတင်းချင်းချက်ကိုကြီးညာပေးပါမယ်ရှင် American မြို့သား Basketball အဖွဲ့ NBA ကဒီနေ့ကစားပွဲရာသီတွေပြန်မစခင်တလအလိုအချိန်မှာအဓိကကစားသမား2ယောက်မှာယောဂကူးစက်ခံရကြောင်းအဖွဲ့ချုပ်ကပြောပါတယ်ဒီကြိမ်ရေပြန်စားဖို့ညွှန်မြို့ကိုပြီးခဲ့တဲ့ဘက်ကပြန်ရောက်လာတဲ့ DeAndre Jordan နဲ့ Spencer Dinwiddie တို့ယောဂကုသခံထားရတယ်လို့ NBA ကပြောတာပါ Jordan ကသူ့မှာယောဂကုသခံထားရကြောင်း Twitter စာမျက်နှာပေါ်မှာကြေညာချက်ထုတ်ပြန်ခဲ့ပြီးသူ့အနေနဲ့ဇူလိုင်လ30ရက်နေ့ Florida ပြည်နယ် Orlando မြို့မှာကျင်းပမယ့် NBA ပုံမှန်ကစားပွဲတွေမှာပါဝင်မှာမဟုတ်ဘူးလို့ပြောပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေပါအပြေခံရဆက်ပြီးစစ်စင်ရေးတွေကိုလည်းရပ်ဖို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စယားဘာရှလီကတမရကိုတောင်းဆိုလိုက်ပါတယ်။ဒီကဘာလုံးမှာအပြေခံရဆက်ဖို့ကုလသမဂ္ဂအတွင်းမှချုပ်ကတောင်းဆိုထားတာကိုမြန်မာနိုင်ငံအနေနဲ့လေးစားလိုက်နာဖို့လည်းသူကပန်ကြားခဲ့ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ဆက်ဆက်တဲ့အထောက်အထားတွေကိုဖျက်ဆီးတာမျိုးကိုတားဆီးဖို့လူငယ်တွေ၅လကပဲနိုင်ငံတကာတရားခွင်ရော ICJ ကဆုံးဖြတ်ချက်ချထားတာကိုလည်းသူကထည့်ပြောသွားပြီးစစ်စင်ရေးတွေကိုချက်ချင်းရပ်ဆိုင်ပြီးတော့အဲ့ဒီဒေသတွေမှာကျန်ရှိနေသေးတဲ့အထောက်အထားတွေကိုထိမ့်သိမ့်ဖို့တိတ်ကိုအရေးကြီးပါတယ်လို့ပြောသွားပါတယ်အင်္ဂါနေ့ညပိုင်းတွင် VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE စီစဉ်တွေကိုအပိနာဆင်ကြတဲ့အတွက်ကျေးဇူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းသာကြပါစေရှင်။
This program has come to you from the Voice of America, Washington.